Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ25ရက်ဗုဒ္ဓဟူးနေ့ညဖက်9:00နာရီ10:00နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ25 32နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသင်ဆက်တော်မှာပါ
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံအတွင်းတရားမဝင်ရောက်လာတဲ့ကလေးငယ်9သိန်းကိုမူလကအကာအကွယ်ပေးထားတဲ့အတိုင်းသမ္မတထရမ့်အစိုးရအနေနဲ့ဆက်ထားဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။သမ္မတထရမ့်ဟာမနေ့ကပြင်သစ်သမ္မတကိုနိုင်ငံတော်ညစာစာပွဲနဲ့တက်ခင်းအခမ်းခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာ2018ခုနှစ်ကတည်းကပိုဆိုးလာတဲ့အကြောင်း RSF အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာစင်ကာတာမှာဖော်ပြထားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့အမမြသစင်အောင်နဲ့အတူတင်ပြပေးသွားမှာပါခင
်။ကောင်းပါပြီရှင်။ကချင်ပြည်နယ်ကစီရီတင်မာမှုအတွင်းတမရောကနေလူအခွင့်ရေးချုပ်ဖောက်မှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့ကုလသမဂ္ဂအလုံးစုံရေးကောင်စီကနေတဆင့်စ조사နေတယ်ဆိုတဲ့သတင်းမှာကတော့
ဒီကဥပဒေအရဆိုရင် ICC မှာတင်ဖို့အတွက် UN Security Council မှာတင်ဖို့အတွက်လုံလောက်တဲ့အချိန်မျိုးမှာဖြစ်နေပြီ။
တိုင်ကြားစာပေးဖို့တဲ့အဖွဲ့ပြောခွင့်ရသူတော်ခွန်ကြားကပြောသွားတာပါရှင်။ပြည်စုံကတော့မကြခင်ကြားမှာပါ။ဒီနောက်မှာတော့အရှေ့ဥရောပအမေနီးယားနိုင်ငံအခြေစိုက်အရိုရာကပေးအပ်မဲ့2018ဆုစကားတင်စီမှာမြန်မာနိုင်ငံသူပါဝင်တဲ့တဲ့တင်ထိုင်းနိုင်ငံမှာအမျိုးသမီးအလားကုန်တွေကိုအတုလုပ်ပြီးတော့လူတို့ကိုလိန်ရောက်နေတဲ့ Magic Skin နဲ့အခြားအလားကုန်တွေကိုအရေးယူနေတဲ့တဲ့တင်နဲ့နိုင်ငံတကာတဲ့တင်ဆောင်မတဲ့ဘုတ်ကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝမှာတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရထားတဲ့တဲ့တင်တွေကိုကိုဇော်ဝင်းလိုက်နဲ့အမမြသစင်အောင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်နိုင်ငံအတွင်းမိဘတွေနဲ့အတူတရားမဝင်လိုက်ပါလာတဲ့ Dreamers လို့ခေါ်တဲ့ကလေးငယ်9သိန်းကိုမူလကအကာအကွယ်ပေးထားတဲ့အတိုင်းသမ္မတထွန့်အစိုးရအနေနဲ့ဆက်လက်ထားရှိဖို့အမေရိကန်တရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။ကလေးဘွားကရောက်လာကြသူတွေကိုကင်းလွတ်ခွင့်ပေးထားတဲ့ဒါကာအစီအစဉ်ကိုဖျက်သိမ်းဖို့သမ္မတဒေါ်နယ်ထရမ့်ရဲ့အကြိုးပန်းချက်ကိုဆန့်ကျင်တဲ့အမိန့်ကိုခရိုင်တရားသူကြီးဂျွန်ဘိတ်ကချမှတ်လိုက်တာဖြစ်ပြီးအဲ့ဒီအစီအစဉ်အသစ်အတွက်ရှောက်ထားကြတဲ့သူတွေကိုလည်းအမိမြေလုံခြုံရေးဝန်ကြီးဌာနအနေနဲ့လက်ခံပေးဖို့တပါတဲ့အမိန့်ချမှတ်လိုက်ပါတယ်။သမ္မတဘာရက်အိုဘားမား2012ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အဲ့ဒီဥပဒေအရအမေရိကန်ပြည်ထောင်စုကိုအယွယ်မရောက်ခင်မိဘအနေနဲ့အတူလိုက်ပါလာခဲ့ကြတဲ့အဲ့ဒီကလေးငယ်တွေအနေနဲ့အထက်တန်းကျောင်းပြီးတဲ့အထိကျောင်းတက်ခွင့်ရှိကြသလိုရာဇဝတ်မှုကျူးလွန်ထားခြင်းမရှိသူတွေအနေနဲ့လည်းတရားဝင်နေထိုင်ပြီးအလုပ်လုပ်ခွင့်ရကြမှာဖြစ်ပါတယ်။ဒါပေမဲ့ဒီအစီအစဉ်အတွက်နည်းနည်းမှတခါတက်တန်းတွေ့ကြရမှာပါ။သမ္မတအိုဘားမားအစိုးရအနေနဲ့ဥပဒေအရအဲ့ဒီလိုလုပ်ခွင့်မရှိဘူးဆိုတဲ့အကြောင်းပြချက်နဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကဒီအစီအစဉ်ကို2018ခုနှစ်မှာပယ်ဖျက်ခဲ့ပါတယ်။
အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်းကိုမိမိအစိုးရလက်ထက်ပထမဦးဆုံးနိုင်ငံတော်အဆင့်ညစာစာပွဲနဲ့တည်ခင်းအပ်ခံခဲ့တဲ့အပေါ်အလွန်ပဲဝမ်းမြောက်ဂုဏ်ယူမိကြောင်းသမ္မတထရမ့်ကအင်္ဂါနေ့ကပြောပါရယ်။အမေရိကန်နဲ့ပြင်သစ်နှစ်နိုင်ငံဟာအင်တန်ကိုမှထူးခြားကောင်းမွန်တဲ့ချစ်ချည်ရင်းနှီးမှုရှိကြတဲ့နိုင်ငံတွေဖြစ်တယ်လို့ဒီဆက်ဆံရေးတိုးတက်ခိုင်မာအောင်လှုပ်ဆောင်သွားဖို့လဲအခမ်းအနားတက်ရောက်လာသူတရာကျော်ရှိမှသမ္မတထရမ့်ကပြောဆိုသွားပါရယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်းကလည်းကိုယ့်ရဲ့တက်ဆိုင်ရာနိုင်ငံအကျိုးကဘာကြီးအကျိုးအတွက်ဆောင်ရွက်သွားဖို့သူတို့နိုင်ငံခေါင်းဆောင်နှစ်ဦးစလုံးကဆန္ဒရှိတာနဲ့အမျှအဲ့ဒီတိုင်းလှုပ်ဆောင်သွားဖို့လဲစိတ်ပိုင်းဖြတ်ထားတဲ့အကြောင်းပြောပါရယ်။အင်္ဂါနေ့ညကကျင်းပခဲ့တဲ့ညစာစာပွဲဟာအရင်အစိုးရအဆက်ဆက်နိုင်ငံတော်အဆင့်ပထမဆုံးညစာစာပွဲတွေလောက်တော့ခန္ဓာကြီးကျယ်တာမတွေ့ရပါဘူး။အီရန်နိုင်ငံရင်းနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးမှုတွေတိုးမြင့်လှုပ်ဆောင်သွားဖို့ထရမ့်နဲ့မက်ခရွန်းတို့နှစ်ဦးစလုံးကပြောဆိုခဲ့ကြပြီးနောက်ဒီညစာတက်ခင်းအဲ့ခံပွဲကိုကျင်းပတာဖြစ်ပေမဲ့လို့လက်ရှိအီရန်နဲ့သဘောတူညီချက်ကိုအမေရိကန်ကလက်မခံတော့ဘူးလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုတာမရှိသေးပါဘူး
။အီရန်ရေးကိစ္စနဲ့ပတ်သက်လို့ပြင်သစ်သမ္မတနဲ့နိုင်ငံသဘောတူညီမှုရှိနိုင်တဲ့အချက်တွေကိုလေ့လာသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောလိုက်ပေမဲ့သူ့အဆိုမိုက်မဲပြီးအထိပယ်မရှိတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်ရှိအတိုင်းဆက်ထားမယ်မထားဘူးဆိုတာကတော့အတိအလင်းပြောဆိုခဲ့ခြင်းမရှိပါဘူး။အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်နဲ့အတူအင်ဂျီရောမှာတွေ့ဆုံပြီးအီရန်နဲ့ရရှိထားတဲ့သဘောတူညီချက်ကိုထပ်မံဝေဖန်လိုက်ပြီးတဲ့နောက်အီရန်နဲ့ပြုလုပ်ထားတဲ့သဘောတူညီချက်ဟာအီရန်ရဲ့ဒုံးကျည်အစီအစဉ်နဲ့ဒေတာရင်းမတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်မှုတွေကိုဟန်တာထားချက်တွေမပါဝင်ဘူးလို့သမ္မတထရမ့်ကပြောပါတယ်။ပြင်သစ်နိုင်ငံကိုမပြောင်းခင်သမ္မတမက်ခရွန်ဟာမကြခင်မိနစ်ပိုင်းအတွင်းမှာအမေရိကန်လွတ်တော်နေရာပေါင်းရှစ်မှာမိန့်ခွန်းပြောကြားဖို့ရှိနေပြီး 2015 ခုနှစ်ကအီရန်နဲ့အမေရိကန်ပြင်သစ်ဗြိတိန်တရုတ်ရုရှားနဲ့ဂျာမနီနိုင်ငံတို့ကြားရရှိထားတဲ့သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်မထွက်ရေးအတွက်လွတ်တော်အမတ်တွေကိုစီယုံပြောဆိုဖို့ရှိနေပါတယ်။အီရန်ရဲ့ဒုံးကျည်အစီအစဉ်ရပ်တန့်ရေးအပြင်ဒေသရင်းစီးရီးယား၊ယီမန်၊လေဘနွန်နဲ့အီရန်နိုင်ငံတွေအတွင်းအီရန်ရဲ့ပါဝင်ဆောင်ရွက်မှုတွေကိုထိန်းချုပ်နိုင်မဲ့သဘောတူညီချက်အသစ်တစ်ခုထပ်မံပြုလုပ်ရေးအတွက်ဆန္ဒရှိကြောင်းတမရထွန့်နဲ့တွေ့ဆုံစဉ်မှာဆွေးနွေးပြခဲ့တယ်လို့လည်းပြင်သစ်တမရကပြောပါတယ်။
တာလီဘန်အကြမ်းဖက်အဖွဲ့ကအာဖဂန်နစ္စတန်နိုင်ငံမှာနှစ်စဉ်ຫນွေဥထိုးစစ်ကိုစတင်တော့မယ်လို့ကြေညာလိုက်တာဟာသတင်းပတ်များစွာတွေကမျှော်လင့်ခဲ့တဲ့ငြိမ်းချမ်းရေးအတွက်တဖန်ပြန်လည်ညှိနှိုင်းဖို့ဖြစ်နိုင်မလားဆိုတဲ့မျှော်လင့်ချက်ကိုရိုက်ချိုးလိုက်တာပါအချိန်ကြာမြင့်စွာရွှေ့ဆိုင်းထားပြီးနောက်အောက်တိုဘာလ20ရက်မှာကျင်းပဖို့စီစဉ်ထားတဲ့အာဖဂန်လွှတ်တော်နဲ့ဒေသန္တရကောင်စီရွေးကောက်ပွဲအတွက်ပြင်ဆင်နေမှုတွေအရှိန်မြင့်လှုံ့ဆော်နေစဲမှာပဲဒီကြော်ညာချက်ပေါ်ထွက်လာတာဖြစ်ပါတယ်El Kandak လို့အမည်ပေးထားတဲ့တာလီဘန်တို့ရဲ့စစ်စင်ရေးအသည့်ဟာကျူးကျော်သူအမေရိကန်တွေနဲ့အမေရိကန်ထောက်လှမ်းရေးအဖွဲ့ဝင်တွေကိုအဓိကပိတ်မှတ်ထားတယ်လို့ဆိုပါတယ်။လူပေါင်းများစွာတည်ကြည်ခဲ့တဲ့18နှစ်ကြာပဋိပက္ခတွေအဆုံးသတ်ရေးအတွက်ဇွေးနီးညှိနှိုင်းမှုတွေလုပ်ဖို့အာဖဂန်သမ္မတအာရှရက်ဂါနီကလူငယ်တဲ့သတင်းပတ်တွေတုန်းကဂဘူးမြို့မှာပြုလုပ်တဲ့ညီလာခံမှာကန့်လှမ်းခဲ့ပါတယ်။ဒါပေမဲ့တာလီဘန်တွေကတော့ပြင်ပကျူးကျော်မှုကိုထိုးစစ်ဆင်သွားမှာဖြစ်တယ်လို့အတည်ပြုပြောပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာ။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာမနစ်2019ခုနှစ်ကတည်းကဆိုင်ရင်ပိုဆိုးရွားလာကြောင်း RSF နဲ့စီမချသတင်းတော်များအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာအစီအခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာမနစ်ကအဆင့်131မှာရှိနေခဲ့ရာကဒီနေ့အစီအခံစာမှာ6ဆင့်လျော့ကျပြီးအဆင့်130ခုကိုရောက်သွားခဲ့တယ်လို့အစီအခံစာမှာဖော်ပြထားပါတယ်။ NLD အစိုးရလက်ထက်မှာအစိုးရနဲ့စစ်တပ်ကိုဝေဖန်ရေးသားတဲ့အတွက်သတင်းတော်တွေကိုဖမ်းဆီးထောင်ချတာမျိုးရှိတော့မှာမဟုတ်ဘူးလို့သတင်းတော့ဒီဘက်ကမျှော်လင့်ခဲ့ကြကြောင်းဒါပေမဲ့လည်းသတင်းမီဒီယာလွတ်လပ်ခွင့်ဟာတော့ဆန်းစုကြည်ဦးဆောင်တဲ့အစိုးရအတွက်ဦးစားပေးလုပ်ငန်းရထမ်းမှာမပါဝင်ကြောင်း RSF ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2019ခုနှစ်အတွင်းသတင်းတောင်20ဖမ်းဆီးအရေးယူခံခဲ့ရပြီးအများစုဟာ66ကာကြီးပုံမှန်နဲ့ဆွဲချက်တင်ခံခဲ့ကြရတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ဂုလကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကိုတပ်မတော်ကကင်တွယ်ဆောင်ရွက်ခဲ့တဲ့နောက်ပိုင်းမှာသတင်းတော့ဒီရဲ့အခြေအနေဟာပုံမဆိုးဝါးလာတယ်လို့လည်း RSF ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။သတင်းအမောင်ချခံထားရတဲ့ရခိုင်ပြည်နယ်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားတဲ့သတင်းတောက်တွေဟာလည်းဖန်ဆီးထောင်ချခံခဲ့ကြရသလိုမြန်မာနိုင်ငံအရှေ့မြောက်ပိုင်းကရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုလည်းသတင်းယူကွင်းပိတ်ပင်ခံထားရတယ်လို့ဆိုပါတယ်။အလားတူပဲ Freedom House အဖွဲ့ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ကမ္ဘာလွတ်လပ်ခွင့်ဆိုင်ရာ2018ခုနှစ်အစီရင်ခံစာမှာလည်းမြန်မာနိုင်ငံဟာဒစိတပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြခံထားရပါတယ်။လွတ်လပ်ခွင့်အရှိဆုံးဖြစ်တဲ့အဆင့်1ကနေလွတ်လပ်ခွင့်မရှိတဲ့အဆင့်9ကြားကတိုင်းပြည်တွေထဲမှာမြန်မာနိုင်ငံဟာအဆင့်5မှာရှိနေတယ်လို့ဖော်ပြထားပါတယ်။အလားတူပဲနိုင်ငံရေးဆိုင်ရာလွတ်လပ်ခွင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်တွေမှာလည်းမြန်မာနိုင်ငံဟာအဆင့်5မှာရှိနေတယ်လို့ဆိုပါတယ်။နိုင်ငံပေါင်း195နိုင်ငံကနိုင်ငံရေးနဲ့နိုင်ငံသားဆိုင်ရာလွတ်လပ်ခွင့်တွေကို2019ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိစစ်တမ်းကောက်ယူပြီးဒီအစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။စစ်တမ်းကောက်ယူခဲ့တဲ့နေရာမှာကုလသမဂ္ဂအထွေထွေညီလာခံက1948ခုနှစ်မှာထုတ်ပြန်ထားတဲ့နိုင်ငံကလူ့အခွင့်အရေးပြည်ညစာရန်ပါပြဋ္ဌာန်းချက်တွေအတိုင်းတိုင်းပြည်အသီးသီးကလိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတဲ့စံနှုန်းနဲ့တိုင်းတာပြီးစစ်တမ်းကိုကောက်ယူခဲ့တာလည်းဖြစ်ပါတယ်
။ကမ္ဘာတဝန်းအများကြီးမျောလိုက်ဝါဒသုံးနေတဲ့နိုင်ငံရေးသမားတွေကသတင်းမီဒီယာတွေကိုအဆက်မပြတ်တိုက်ခိုက်နေတာဟာဒီမိုကရေစီနိုင်ငံကြီးတွေမှာချင်းချောက်မှုတစ်ခုဖြစ်လာနေတယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ကြီးတစ်ခုကဒီကနေ့ပြောဆိုလိုက်ပါတယ်။နယ်စည်းမထားသတင်းတောင်များအဖွဲ့ RSF နဲ့သတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ Freedom House အဖွဲ့တို့ကထုတ်ပြန်တဲ့2019ခုနှစ်အတွက်ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာတွေမှာအဲ့ဒီလိုဖော်ပြထားတာပါ။ American သမ္မတ Donald Trump ကိုလည်းဒီအဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ဒီလိုဝေဖန်မှုတွေပေါ်အင်ဖြူရဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ကမ္ဘာတဝန်းနိုင်ငံပေါင်း180ကသတင်းလွတ်လပ်ခွင့်တွေကိုသုံးသပ်တင်ပြတဲ့ RSF ရဲ့နှစ်ပတ်လည်အစီရင်ခံစာမှာတော့နော်ဝေနိုင်ငံကိုကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံအဖြစ်ဖော်ပြထားပြီးမြောက်ကိုရီးယားကိုတော့သတင်းလွတ်လပ်ခွင့်အဆိုးဝါးဆုံးနိုင်ငံအဖြစ်ဖော်ပြထားပါတယ်။
ငွေကြေးခေါ်ဝါချမှုတွေကိုထိထိရောက်ရောက်အရေးယူနိုင်မှုနဲ့ နေစားဖြတ်ကျော်မှုကင်းတွေကိုကင်တွယ်နိုင်ဖို့ပြည်ထောင်စုရှစ်နေကျော်ရုံးကဝန်ထမ်းတွေကိုအမေရိကန်အစိုးရအကူအညီနဲ့အသိပညာပေးသင်တန်းပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာရှယ်ကပြောပါတယ်။နှစ်နှစ်ကြာမြင့်မဲ့ဒီအစီအစဉ်မှာနေစားမှုကင်းတွေနဲ့ဆိုင်တဲ့ငွေကြေးခွာခြားမှု၊စိုက်ဘာမှုကင်း၊လက်နက်နဲ့မူရစ်ဆေးဝါးမှုကင်း၊လူကုန်ကူးမှုနဲ့ပတ်သက်တဲ့သင်တန်းတွေဆွေးနွေးပွဲတွေပြုလုပ်ဖို့စီစဉ်ထားတဲ့အကြောင်းပြည်ထောင်စုရှစ်နေကျော်ဦးထွန်းထွန်းဦးကလည်းပြောပါတယ်နေစားဖြတ်ကျော်မှုကင်းတွေကိုတရားစွဲဆိုရမှာလုံလောက်တဲ့တည်တည်ကံနေရရှိဖို့ခက်ခဲတာကြောင့်အမေရိကန်လိုနိုင်ငံကြီးတွေအတွေ့အကြုံဟာမြန်မာဥပဒေအရာရှိတွေအတွက်အကျိုးပြုနိုင်လိမ့်မယ်လို့ယုံကြည်ကြောင်းရှင့်နေကျော်ကပြောပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင့်နေအဖြစ်2000ခုနှစ်ကျော်ကာလတွေမှာတာဝန်ယူခဲ့တဲ့ရှင့်နေကြီးဦးကြည်ဝင်းဟာဒီကနေ့မနေ့အစောပိုင်းကကွယ်လွန်သွားခဲ့ပါပြီကွယ်လွန်ချိန်မှာတော့အသက်86နှစ်အရွယ်ရှိပြီးလူကြီးရောဂါနဲ့ပဲကွယ်လွန်သွားခဲ့တာလို့မိသားစုဝင်တွေကပြောပါတယ်ဥကြည်ဝင်းဟာ1950နဲ့60ဝန်းကျင်တွေမှာအစိုးရအထွေထွေဦးစီးဌာနမှာနေပိုင်ဝန်တော့မြို့ပိုင်ဝန်တော့1980ဝန်းကျင်မှာအစိုးရတရားရေးဌာနတို့မှာတရားသူကြီးတရားရေးဝန်ထမ်းနဲ့ဥပဒေအရာရှိတာဝန်တွေကိုယူခဲ့သူဖြစ်ပါတယ်မြို့သားဒီမိုကရေစီခေါင်းဆောင်ဦးဝင်းတင်အမှုမှာတော့အစိုးရရှိနေတူဦးဖြစ်တာဝန်ယူခဲ့ပါတယ်1992ခုနှစ်မှာအစိုးရတာဝန်တွေကနေအငြင်းစားယူခဲ့ပြီးပြင်ပတရားရုံးချုပ်ရှိနေတူဦးဖြစ်လာခဲ့သလိုပုဂ္ဂလိကအကျိုးဆောင်အဖွဲ့ကိုလည်းဦးဆောင်ဖွဲ့စည်းခဲ့သူဖြစ်ပါတယ်2009ခုနှစ်ကစလို့ဒေါ်အောင်ဆန်းစုကြည်ရဲ့အမှုတွေမှာအကျိုးဆောင်ရှိနေအဖြစ်တာဝန်ယူခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့နေအိမ်အမှုအမေရိကန်နိုင်ငံသားဂျွန်ရက်တော့ခေါ်တော်စုချန်နဲ့ခိုးဝင်ရောက်တဲ့အမှုဒီပဲရင်အမှုစတဲ့ဒေါ်အောင်ဆန်းစုကြည်အမှုတွေကိုအကျိုးဆောင်ပေးခဲ့သူဖြစ်ပါတယ်2012ခုနှစ်ကနေ2013ခုနှစ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုဥပဒေအထောက်အကူပြုအဖွဲ့ဝင်တူဦးဖြစ်တာဝန်ယူခဲ့ပြီး2014ခုနှစ်မှာတော့ကျမကြီးအရာတာဝန်တွေကနေအားယူခဲ့ပါတယ်။ကွယ်လွန်ချိန်မှာဇနီးဖြစ်သူနဲ့သားလေးယောက်မြင်းလေးယောက်တို့ကြံရိတ်ခဲ့ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာတရားမဝင်တူးဖော်နေတဲ့ရေနံတွင်းတစ်ခုပောက်ကွဲမီးလောင်ရာကနေလူ၁၀ယောက်ထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရသွားတယ်လို့အင်ဒိုနီးရှားအစိုးရအရာရှိတွေကပြောပါတယ်။ဆူမထရာချွန်အာချီခိုင်မှာရှိတဲ့ပါစီပူတီရွာမှာအခုလိုဖြစ်ခဲ့တာလို့အစိုးရအရာရှိတွေကပြောပါတယ်အဲ့ဒီရွာမှာတရားမဝင်တူးဖော်နေတဲ့ရေနံတွင်းတွေအများအပြားရှိနေတာပါအခုဖြစ်ရတဲ့ပတ်သက်လို့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပြီးဒဏ်ရာအပြင်းထန်ရရှိထားသူတွေရှိတာကြောင့်တေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ
်ပုထိုးနေညပိုင်းနောက်ဆုံးအသတင်းတွေကိုကိုစောဝင်းလိုက်နဲ့မမသင်းအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်တဲ့တပြင်းညီတဲ့နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ကချင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KAI တို့ကြားဖြစ်ပွားနေတဲ့စီးရဲတင်မာမှုအတွင်းတပ်မတော်ကနေလူအခွင့်အရေးချိုးဖောက်နေတာနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်ကချင်လူမှုအဖွဲ့အစည်း32ဖွဲ့ကနေတိုင်ကြားစာပေးပို့ခဲ့ပါတယ်။လက်ရှိကချင်ပြည်နယ်အတွင်းတပ်ဖြတ်ခံရတာ၊နေရာရွှေ့ပြောင်းခံရတာ၊ဖမ်းဆီးထိန်းသိမ်းခံရတာတွေရှိနေတယ်လို့လည်းကချင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။နိုင်ကွန်းအိမ်ကတင်ပြထားပါတယ
်။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ဒေသတွင်မြန်မာတပ်မတော်ဘက်ကနေလူခွေရီချိုးဖောက်မှုလှုပ်ဆောင်နေတာနဲ့ပတ်သက်လို့ ICC PP ဆိုင်ရာရာဇဝတ်ခုံရုံးတင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကချင်လူမှုဖွဲ့စည်းတွေကနေတိုင်ကြားစာပေးပို့ထားတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူသောခွန်ကြာကပြောပါတယ
်။ဒီကတော့ကတော့ဒီ UN Security Council ကိုစာပို့ထားတဲ့အချက်မရှိပါသေးတဲ့ချင်း action ကတော့ဘယ်လောက်လာမလဲဆိုတော့မပြောတတ်ဘူးချင်း။အတိအကျတော့ဒီကတော့လောလောဆယ်ရှိနေတဲ့ violation တွေဟာပေါ့ဒီလိုမျိုးတွေဟာ international humanitarian law အဲ့ဒီထဲမှာပါတဲ့အချက်တွေနဲ့တိုင်းရိုက်တိုက်ဆိုင်နေတယ်ပေါ့ဥပမာဆိုလို့ရှိရင်ဒီတပ်ဖြတ်တာမျိုးပြီးလို့ရှိရင်တော့အကြမ်းအောင်အတေးရအောင်လုပ်တာမျိုးပြီးလို့ရှိရင်တော့ first waiver ပြီး rape ပေါ့နော်ဒီအရေးဟာဒီကတော့လုံလောက်နေပြီ။ဒီကဥပဒေအရဆိုရင် ICC မှာတင်ဖို့အတွက် UN Security Council မှာတင်ဖို့အတွက်လုံလောက်တဲ့အခြေအနေမျိုးမှာဖြစ်နေပြီပေါ့ဒီ ICC မှာဒီမှာတို့တင်ပြပြီးတော့မှဒီအရကိုသူတို့ဘုတ်အတွက်အခွင့်ပေးတဲ့လူကိုအရေးယူပေးပါလို့တောင်းဆိုတာပါရှင
်လက်ရှိကချင်ပြည်နယ်ဒေသတွင်းမှာ KIA နဲ့တပ်မတော်တို့ကြားစီးရဲသိမ်းမှမှုတွင်တပ်မတော်ဘက်ကလည်းကချင်လူမျိုးတွေကိုညှဉ်းပန်းနှိပ်စက်မှုအပါအဝင်လူခုရေချိုးပေါင်းမှုအသင်းအကျနေရရွှေ့ပြောင်းစေမှုတပ်ဖြတ်ခံရမှုလူရာချင်းစာနာမှုဆိုင်ရာအထောက်ပံ့ကူညီပေးအစီအစဉ်တွေညှင်းပယ်ခံရမှုတွေနဲ့တွေ့ကြုံခဲ့ရတယ်လို့ဧပြီလ23ရက်နေ့ရက်စွဲနဲ့ကချင်လူမှုဖွဲ့စည်း32ဖွဲ့ပူးပေါင်းထုတ်ပြန်ချက်မှာဖော်ပြထားသလိုကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစာရေးသားပေးပို့ထားပါတယ်လက်ရှိကချင်ပြည်နယ်တွင်လူခုရေချိုးပေါင်းမှုခံရတဲ့နောက်ဆုံးအခြေအနေကိုတော့တော်ခွန်ကြားကခုလိုဆက်ပြောပါတယ်
အစ်ကလဆက်တဲ့ညင်မှာသူရှင်ဒီအောင်မကြီးရွာမှာအမြောက်ဆန်ကြတဲ့အတွက်ကြောင့်မလို့20နှစ်အရွယ်ပါဖြစ်ပြီးသွားတယ်အဖြစ်ဖြစ်တဲ့သူကတော့ဒီမှာတိုင်ညာရသွားတယ်ပေါ့ဆ တရက်နေ့မှာပဲဒီလိုက်တာနားမှာငါပြောဆိုင်ခင်းမှာအလုံးလုံးနေတဲ့ဒီလိုစမ်းပြီးပြတဲ့အခါမှာတယောက်ကတော့ချက်ချင်းပဲချက်ပြီးတွေ့ရတယ်။နောက်တစ်ယောက်ကတော့ဓာရရတယ်ပေါ့။ဒီလိုရှိရင်လောလောဆယ်အနေနဲ့ဒီကြီးနေရတာတို့တေးရွာတိုင်းကဆိုရင်လူပေါင်းတစ်ထောင်နေရာလောက်တော့ထဲမှာအခုရှိနေသေးတယ်။ကမိုင်းမြို့နယ်ကဒီလိုက်တောင်ခွရရွာဆိုလို့ရှိရင်တကယ်တော့မလွတ်သေးဘူး။ချက်ချင်းကြီးလက်ထဲကိုလည်းမထည့်သေးဘူးနဲ့တမတော်ကပြန်ခေါ်ဆောင်သွားပြီးတော့မှဒီ KIO စစ်တပ်အဟောင်းမှထည့်ထားပြီးအခုချိန်မှာရိခါပြတ်နေပြီဆိုဒီမနေ့ကနေပြီးတော့မှပြန်ပြီးပြီးရတယ်ပေါ့။ဒီနေ့တော့လွတ်တော်အမတ်တွေနဲ့ကြွားဖို့ကြိုးစားနေတယ်ခကြံကန်လွတ်တော်အမတ်ပေါ့ဒီတစ်ပတ်အထူးမှာတော့ကျမတို့တိတ်ဆုံးသူကအားရောက်ရှိနေပြီပေါ့တောထဲမှာကလူတစ်ထောင်ကျော်ရှိနေတယ်လက်ထဲမှာထိန်းထားတာကလူ56ယောက်ပေါ်ရှိနေတယ်ပြီးရင်အခုကက်မှာရောက်တာကငွေနဲ့မတီးပေါ့ရောက်တာကလည်းတစ်ထောင်ကျော်နေပြီ
ပြီးခဲ့တဲ့ဧပြီလ17ရက်နေ့မှာတနိုင်းမြို့နယ်အောင်လို့ကြေးရွာလေးတိုက်ပွဲကြောင့်ဒေသခံရွာသားတစ်ထောင်ကျော်တောတော်ဆိုင်မှာပိတ်မိနေသလိုကရင်ရင်းနဲ့မြန်မာဆူရတတ်တို့ကြားတိုက်ပွဲကြောင့်ကမိုင်းမြို့နယ်ခွဲအင်းတော်ကြီးခေါ်လိုက်နောင်ခူးကြေးရွာသား50ကျော်ကိုမြန်မာတပ်ကလည်းသိမ်းသိမ်းထားပါတယ်။အလားတူမိုးကောင်းမြို့နယ်ကစုပ်ကြေးရွာတွင်တိုက်ပွဲကြောင့်ရွာသား1100ခန့်နမ်မရီပါတာရေးဖွဲ့စည်းစိမ်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့ကစုပ်ရွာအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်။လူရွာကမြချင်းကျောင်းမှာတော့600လောက်ရှိရတယ်။အစီလန်ကတတိယကျောင်းမှာတော့300ကျော်လောက်ရှိပါတယ်။ဆယ်နှုတ်ဖျားကျောင်းမှာလည်း300ကျော်လောက်ရှိပါတယ်။လောလောဆယ်ကနိုင်ငံတော်စီရကနေတော့တစ်ချိန်မြောက်တင်းကနေဖပန်ထားတဲ့ဆန်ဒီအဲ့လိုစားနေကြတာလေ။ဟိုကရွာမှာတက်တက်ကြီးဖြစ်နေတယ်လို့ဒီမနေ့လည်းတက်တက်ဖြစ်နေတယ်။မင်းကလည်းရွာမှာတက်တက်ဖြစ်တယ်အဲ့လိုစားပါလေ
။ကချင်သေးတာတွင်သမတော်ကလည်းလူခွေးချိုးပေါင်းလို့မှုနဲ့ပတ်သက်လို့ ICC PP ဆိုင်ရာရာဆုခုံရုံတင်ဖို့ကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကနေတစ်ဆင့်တင်ပြသွားရမှာဖြစ်တဲ့အတွက်အခက်အခဲရှိနိုင်ပေမဲ့လှုပ်သေးလှုပ်ထိုက်တာကိုလှုပ်ဆောင်တယ်လို့လည်းကချင်လူမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါ်ခွန်ကြာကပြောပါရစေ။
UN Security Council မှာဆုံးဖြတ်ချက်ကြနိုင်ဖို့ဆိုလို့ရှိရင်တော့အမေရိကန်အဖွဲ့ဝင်နိုင်ငံဖြစ်တဲ့နိုင်ငံ၅နိုင်ငံကအားလုံးသဘောတူကြပဲရမယ်ဆိုတာကိုလည်းနားလည်သဘောပေါက်ထားကြပါတယ်။အဲဒီမှာတရုတ်နိုင်ငံနဲ့ရုရှားနိုင်ငံပါတယ်ဆိုတာကိုလည်းသိပါတယ်။တရုတ်နိုင်ငံနဲ့ရုရှားနိုင်ငံနဲ့ဆက်ပြီးကကွယ်တီးနေပြီးတော့ကျမတို့အနေနဲ့အကျိုးရှိမှာမဟုတ်ဘူးလို့ယူဆတယ်ပေါ့။တို့တော်လည်းပဲဒါဒီကျမတို့ရဲ့စူးစမ်းမှုကဖြစ်တယ်လို့သိလို့ခိုက်တာကိုပြည်သူတစ်ဖက်အနေနဲ့ဒီနိုင်ငံသားတွေအနေနဲ့လုံဆောင်ကြတာပဲဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံကိုတည်ငြိမ်အေးချမ်းလုံခြုံတဲ့ဒီမိုကရေစီတိုင်းပြည်ဖြစ်သိမြင်လို့ရဆိုရင်တမတော်ရဲ့လူခွေရေးချိုးပေါမှုတွေကိုတန်ခတ်ရည်ယူမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်လို့စစ်တပ်ကအပြစ်တန်ကကင်းလွတ်နေမှုတွေကိုရပ်တန့်လိုက်မှသာလျှင်လူခွေရေးချိုးပေါမှုတွေချက်ချင်းကျော်ကျနိုင်မှာဖြစ်တယ်လို့လည်းကရှင်လူမှုဖွဲ့စည်းရေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံကကိုယ်စားလှယ်တွေဟာလာမယ့်အပတ်တွင်မြန်မာနိုင်ငံကိုလာရောက်ဖို့ရှိနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးကြေညာချက်ထုတ်ပြန်ခဲ့တာပါ။သာပြင်ကချင်လူမှုဖွဲ့စည်းတွေအနေနဲ့ကချင်ပြည်နယ်သတိုင်းဒေသစစ်ရေးပြိပခကြားပိတ်မိနေတဲ့ပြည်သူတွေလုံခြုံမှုရှိတဲ့နေရာကိုလွတ်မြောက်ဖို့နဲ့လူသားချင်းစာနာသောက်သားမှုဂုဏ်ကြီးသောက်ဖားမှုတွေရရှိနိုင်ဖို့အတွက်နိုင်ငံတော်သမ္မတထံအိပ်ဖွေးပေးစာပေးဖို့တောင်းဆိုသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းမှာ2013ခုနှစ်ကစပြီးသမ္မတနဲ့ KIU တို့ကြားသကြောပြန်စစ်ပွဲပြန်လည်ဖြစ်ပွားလာခဲ့တာဒီနေ့ထိကြာမြင့်လာပြီးဖြစ်ပါတယ်ခင်ဗျာ
။နိုင်ကုန်အိမ်မှာရှင် VOA မြန်မာပိုင်းကနေပုတ်တခုနဲ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အရှေ့ဥရောပကအာမေးနီးယားနိုင်ငံအခြေစိုက်အော်ရိုရာလူသားချင်းစာနာမှုဆိုင်ရာဦးဆောင်ဦးရပြုတဲ့အဖွဲ့အစည်းကနေကမ္ဘာတစ်ဝန်းကိုကြိုးဆွန်ပြီးတော့ပရာဟိတအကျိုးတည်ဖို့သူတွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်နေရမှာ2018ခုနှစ်အတွက်၃ဦးကိုစကားတင်ရွေးချယ်ထားမှာမြန်မာနိုင်ငံကရိုဟင်ဂျာ၈နှစ်ဦးကျော်လောက်အောင်လဲပါဝင်ပါတယ်။ဒီစင်တဲ့အခုလိုဂုဏ်ပြုရွေးချယ်ခံရတာနဲ့ပတ်သက်ပြီးတော့ကျွန်မကပဲတင်ဆက်ပေးပါမယ်ရှင်။Aurora Humanitarian Initiative ကလူသားချင်းစာနာတဲ့ကိစ္စရပ်တွေမှာထက်တဲ့ဝင်ဝင်ပါဝင်ဆောင်ရွက်နေသူတွေကိုပေးအပ်တဲ့ Aurora စုကိုဂျွန်လ6ရက်နေ့မှာကြေညာပေးအပ်မှာဖြစ်ပြီးတိစုအတွက်စကားတင်ရွေးချယ်ဂုဏ်ပြုခံရသူ3ဦးထဲမှာမြန်မာနိုင်ငံကဦးကျော်လအောင်ပါဝင်ပါတယ်။ Ranger ရှိနေတဲ့ဦးဖြစ်တဲ့ဦးကျော်လအောင်ကရခိုင်ပြည်နယ်စစ်တွေမြို့တက္ကပြင်ကျေးရွာမှာနေထိုင်ပြီးခွဲခြားဆက်ဆံမှုတွေနဲ့ဒီမိုကရေစီအရေးကိစ္စတွေမှာညှိနှိုင်းစွာပါဝင်လှုပ်ရှားခဲ့တာကြောင့်သူ့ကိုအခုလိုဂုဏ်ပြုရလို့စုပေးအဖွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပညာရေးကျန်းမာရေးကိစ္စတွေမှာလည်းသူပါဝင်ဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့ဦးကျော်လောင်က VOA ကိုအခုလိုပြောပါတယ်
။ကျွန်တော်ကအဲ့ဒီလူမှုရေးကိစ္စတွေမှာကျွန်တော်လုပ်တဲ့ not organized လုပ်တဲ့ခလေးတွေကိုကျွန်တော် organize လုပ်ပြီးတော့ဖွဲ့ဖွဲ့တယ်ဖွဲ့ပြီးတော့ဘလို့ဘလို့ဒုက္ခရောက်လဲဘလို့ဘလို့ကျန်းမာရေးကိစ္စဘလို့လွှဲရမယ်ဆိုတာကျော်ပညာရေးကိစ္စလူတွေကပညာမတတ်ဘူးဆိုရင်ကျွန်တော်နိုင်ငံဟုတ်တာဒုက္ခရောက်ပါမယ်။ပညာမတတ်ဘူးဆိုရင်ဒီလူမျိုးတမျိုးဒုက္ခရောက်မှာမဟုတ်ဘူးကိုယ်နိုင်ငံလေးနားတယ်အဲဒါခဏတော့ပညာသင်ကြားတော့ပညာမတတ်ဘူးဆိုရင်ဟိုသူတို့ကိုအကျက်မဲ့သမားတွေကစီယုံကိုလွေတယ်ကျွန်တော်ကငိမ့်ခင်းရင်းနဲ့ကိုယ်နိုင်ငံကိုတက်တာဘလို့ကူညီနိုင်လဲဒီလူတွေပညာတတ်သွားပြီဆိုရင်က
အစားခက်တဲ့ကဒီအစိုးရအဆက်ဆက်ကဒီလူတွေပညာမတန်အောင်လှောက်ထားလို့ဒီနိုင်ငံဒီလူဖြစ်သွားတာအော်ရိုရာဆူရဲ့ချေဘိုနောက်ဆုံးစကားတင်သုံးထဲမှာဥကျော်လောင်းနဲ့အတူအမေရိကတိုက်အလဲပိုင်းကရွှေ့ပြောင်းလှုပ်သားတွေကိုကုညီဆောင်ရွက်ပေးနေတဲ့မက္ဆီကိုနိုင်ငံကဖာတာကက်စီလိုနဲ့အမျိုးသမီးတွေအကြံဖက်ခံရတာကိုကောက်ွယ်ပေးနေတဲ့အိန္ဒိယနိုင်ငံသူခရစ်နမ်တို့လည်းပါဝင်ပါတယ်
ခုလိုစုစကားတင်စီမှာပါခဲ့ရတဲ့ပတ်သက်ပြီးဥကျော်လာအောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ။ဒီမတရားသဖြင့်ခံရတာကိုကျွန်တော်မကြိုက်ဘူး။အဲ့ဒါကျွန်တော်တရားယုံမှလိုလာတာ။တရားယုံမှကျွန်တော်နိပေါင်း20နှစ်ကျွန်တော်ဆက်ချင်းကြီးအဆက်ဆက်လက်ထက်မှာကျွန်တော်လဲလို့စီလိုလာတယ်။ဆိုတော့ကျွန်တော်အဲ့ဒါလိုလာတယ်ဆိုတော့ကျွန်တော်ကမတရားသဖြင့်လူတယောက်ဒုက္ခရောက်တယ်လူတယောက်ကိုညှဉ်း ဆိုတော့ဒီအော်ရိုရာကအဲ့လိုရိုက်လိုက်တာကျွန်တော်လေးဝန်တော်ဝန်တာပါတယ်ဒါမဲ့ဟိုတော့ဖို့နည်းနည်းဟိုဆက်ဖြစ်တယ်အခက်ခဲဖြစ်မလားမသိဘူးအဲ့ဒါပဲ
ဒီနေ့အတွက်ပေးအပ်တဲ့အော်ရိုရာဆုကိုကဘာတဝမ်ပရာဟိတအကျိုးတဲ့ဘူသူပေါင်း950တဲ့ကနောက်ဆုံး3ယောက်ကိုရွေးချယ်ခဲ့တာဖြစ်ပြီးဆုပေးပွဲအခမ်းအနားကိုလာမယ့်ဇွန်လ6ရက်အာမေးနီးယားနိုင်ငံမှာပြုလုပ်သွားမှာဖြစ်ပါတယ်အခမ်းအနားမှာဆုရှင်၃ဦးထက်ကတဦးကိုချက်မှန်ရွေးချယ်ပြီးလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအတွက်ဆုကျင်းငွေအဖြစ်အမေရိကန်ဒေါ်လာ1,300,000ချီမြန်မာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ Time Pack ကသတင်းတစ်ပုဒ်တင်ပြပါမယ်။ထိုင်းနိုင်ငံမှာအမျိုးသမီးအလကုံတွေကိုအတူလုပ်ပြီးတော့လိမ်ယောင်းနေတဲ့ Magic Skin ကုမ္ပဏီနဲ့လက်အောက်ခံထုတ်လုပ်နေတဲ့အလပြင်အသုံးဆောင်အမျိုးမျိုးကိုဖမ်းဆီးအရေးယူနေရမှာအသားဖြူဆေးဝေကျစီရီထဲမှာအန္တရာယ်ရှိတဲ့ဓာတုပစ္စည်းသုံးတာတွေ့ရကြောင်းနဲ့ FDA စစ်ဆေးပြီးကြောင်းဆက်ရွယ်စရံအသုတွေလုပ်ပြီးရောင်းချနေတာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။တီဆေးတွေကိုတော့အိန္ဒိယချင်းဖြစ်တဲ့မြန်မာနိုင်ငံကအမျိုးသမီးအတော်များများအသုံးပြုကြတယ်လို့ထိုင်းနယ်စပ်မှာလည်းအဲ့ဒီဆေးတွေကိုဈေးထဲမှာရောင်းချနေတာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါတယ်။
မြန်မာတွေအသုံးများတဲ့အစီကျစေ၊ပိန်စေ၊အသားဖြူစေစတဲ့ဈေးဝါးတွေထုတ်လုပ်တဲ့ကုမ္ပဏီပိုင်တဲ့စက်ရုံတွေကိုထိုင်းရနာပိုင်တွေကဧပြီလ24ရက်နေ့ကနေစတင်ဖမ်းဆီးခဲ့တာပါ။ဒီထဲမှာတော့အသားဖြူစေအပါဝင်ခန္ဓာကိုယ်ရဲ့နေရာမျိုးမျိုးကိုလိမ့်တဲ့ဈေးတွေထုတ်လုပ်တဲ့စက်ရုံမှာဓာတ်မြောစာလုပ်တဲ့နေရာမှာအသုံးပြုတဲ့ဓာတ်ရုပ်ဈေးအမှုန်တွေနဲ့ costic အစွန်းချွတ်ဈေးတွေကိုတုံးပြီးထုတ်လုပ်ထားတာကိုရဲတွေကစစ်ဆေးတွေ့ရှိခဲ့ပါတယ်။ဒီအတွက်ကုမ္ပဏီကတာဝန်ရှိသူတွေနဲ့အယောင်းကိုယ်စားလှယ်တွေကိုလည်းလိုက်လံဖမ်းဆီးခဲ့ပါတယ်။သားဖြူစေးသုံးဆွဲနေတဲ့ရွှေပြောင်းလိုသမားအမျိုးသမီးတူကတော့သူ့ရဲ့အတွေ့အကြုံကိုပြောပြပါဗျ။
ညနာရားတယ်ညနာအစီပြန်တယ်တချို့မတဲတဲ့ဟာတွေကအဖူဖြစ်တယ်ဒီအဖူတွေတအားဖြစ်တယ်လူတဲ့အခုသူတို့ပစ္စည်းမကျညာတာအဲ့ဒီဘူရောအဲ့ဒီစိတ်ရောပါတာတူတယ်လေမလင်းရတော့ဘူးညနာတွေပါတွေရားလာတော့ဗောရားပြီးဦးသူကမမှန်တော့啊
အစီကျစေးကတော့ coffee mint အမုံနဲ့လိမ်မော်အမုံကိုရောဆက်ပြီးလှုပ်ထားပြီးတခြားဓာတ်ရုပ်ပစ္စည်းတွေလည်းရောနှောပါဝင်နေတာပါဒီလိုပိန်စေးအစီကျစေးဝိကျစေးစတဲ့ဆေးတွေကလည်းသုံးဆွဲသူတွေအတွက်မူးရာအန်နာတွေနှလုံးခုန်မမှန်တာတွေဖြစ်ရတယ်ဆိုပြီးကိုယ်တိုင်သုံးဆွဲမှုတဲ့တက္ကသိုလ်ကျောင်းသူတူဦးကလည်းပြောပြပါဗျာ
ပထမဆုံးပေါ့နော်အေးအစီကျစေးကိုတခါမှမသုံးဘူးပထမဆုံးချိန်အနေနဲ့သုံးတဲ့အခါမှာရှိလို့ချင်းခံစားရတဲ့ခံစားမှုကတော့ဟိုသမင်းအစမစားရင်15မိနစ်တော့ရတဲ့အခါကျတော့ဒီလက်တွေပိုင်းတုံလာတာမျိုးတွေရှိတယ်နောက်တစ်ခါထပ်တောက်ကြည့်ရဲ့ခမင်းစားပြီးတော့နောက်တစ်ခါထပ်တောက်ကြည့်တော့လေလက်တွေတုံတယ်နောက်ပြီးတော့ညံတယ်ဘာမှမစားနိုင်ဘူးเนาะတနေ့ကဘာမှမစားဘဲနဲ့လည်းမြင်နိုင်တယ်အဝိတ်ကလည်းကြားရဆုံးတယ်ဒီလိုဗာလဲ side effect ရှိပေမဲ့လည်းထပ်ပြီးတော့အဲ့လိုတောက်နေမိတယ်ပေါ့เนาะနောက်တစ်ခါထပ်ပြီးတော့ထပ်တောက်တဲ့အခါမှာဆိုလို့ရှိရင်လည်းအဲ့လိုမျိုးလက်တုံတာတို့ဒီခေါင်းမူးတာတို့အန်တာတို့ကဆက်တိုင်းဆက်ပြီးတော့ဖြစ်နေတယ်ပေါ့เนาะဒီအထုတ်တိုင်းထုတ်တိုင်းမှာလည်းဖြစ်နေတယ်ရပြစ်လိုက်တယ်ပေါ့တော့ဆက်ပြီးတော့လည်းမတောက်တော့ဘူးကိုယ့်အကိုဒီလိုမျိုးအသီးစားတာတို့အခြားဒိုင်ရက်လောက်တာတို့နဲ့ဒေးစင်ကန်လောက်တာတို့နဲ့ပဲသုံးပြီးတော့ဆက်ပြီးတော့ပဲဝိတ်ချတော့တယ
်ရုပ်ရှင်တရုတ်ဆောင်တွေနဲ့ကြော်ညာရိုက်ခဲ့တာတွေကြောင့်ထိုင်းနိုင်ငံနဲ့အိန္ဒိယချင်းနိုင်ငံတွေမှာပါရောင်းအားအကောင်ဆုံး Magic Skin ကုမ္ပဏီကအလှကုန်တွေဟာအမျိုးစားပေါင်း200ကျော်ရှိတယ်လို့လည်းသိရပါတယ်အမှန်တကယ်ကတော့ထုတ်လုပ်တဲ့စက်ရုံကမှတ်ပုံတင်ထားတာမရှိတဲ့အကြောင်းနဲ့သုံးဆွဲသူတွေကြားမှာလည်းကျန်းမာရေးထိခိုက်မှုတွေဖြစ်နေတဲ့အတွက်တိုင်ကြားခဲ့သူပေါင်း 9,000 လောက်ရှိခဲ့တယ်ဆိုပြီးရဲမူကြီးဘိုရာချိုင်းဆမတရာကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ထိုင်းကျန်းမာရေးဌာနကတော့ Magic Skin အလှကုန်တွေဟာသုံးဆွဲသူတွေအတွက်အန္တရာယ်ရှိတယ်ဆိုတာတရားဝင်ထုတ်ပြန်ခဲ့ပါတယ်။အမှုပညာရှင်တွေကတော့ဒီအလှကုန်တွေကိုတကယ်သုံးဆွဲမကြည့်ပဲတကယ်အသားဖြူတဲ့အကြောင်းအစီကျတဲ့အကြောင်းကိုရစ်စ်ပြီးတော့လှပချောမောပိန်ပါဝိကြစီဖို့အတွက်ဒီဆေးတွေကိုအသုံးပြုခဲ့ကြအောင်အန္တရာယ်ဖြစ်စေတဲ့အလှကုန်တွေကိုကြော်ညာပေးခဲ့တဲ့အတွက်အမှုပညာရှင်90ကျော်လဲစစ်ဆေးမှုခံနေရပါတယ်။ဒီလိုတရားမဝင်အန္တရာယ်ရှိတဲ့ဈေးတွေထုတ်တဲ့ကုမ္ပဏီကိုရဲတွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာကြောင့်ဈေးကိုရေရှည်သုံးဆွဲခဲ့ကြတဲ့မြန်မာနိုင်ငံသားတချို့ကတော့ ရမရေးထိခိုက်နိုင်တယ်ဆိုပြီးစိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ်ရှင
်။မအေးအေးမပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်းပါးသဘောက်တင်ပြပါမယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကဒီကနေ့ပုံထုံးနေမှာအမေရိကန်လွှတ်တော်နေရာပေါင်းကွန်ဂရက်စ်ကိုမိန့်ခွန်းပြောပြီးဂျော့ဂျ်တောင်တက္ကသိုလ်ကျောင်းသားတွေကိုလည်းတောင်ဟောဆွေးနွေးပွဲပြုလုပ်ပြီးနောက်မှာတော့သူ့ရဲ့ပထမဆုံးသောအမေရိကန်နိုင်ငံတော်ခီးစဉ်ကိုအဆုံးသတ်မှာပါ။၃ရက်ကြာအမေရိကန်ခီးစဉ်အတွင်းမှာပြင်သစ်သမ္မတမက်ခရွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ကအကျိုးသူကုံသွဲရေး၊ရာသီဥတုရေး၊အီရန်နဲ့ဆီးရီးယားအရေးတို့ကိုဆွေးနွေးခဲ့ပါတယ်။ကောင်းဆောင်အူရိုကသဘောမတူမှုတွေကိုပေးချိတ်ပြီးနှစ်နိုင်ငံကြားသမိုင်းဝင်ယဉ်နေမှုသူတို့ရဲ့ပုဂ္ဂိုလ်ရဲ့ယဉ်နေမှုတွေကိုအလေးထားပြီးဆွေးနွေးခဲ့ကြတဲ့အကြောင်း VOA သတင်းထောက်ဆလာတီစာဟုတ်သတင်းပေးပို့ထားပါတယ်။မတ်တင်ကြီးထိုက်ကပြောပြပေးမှာပါ
။အမေရိကန်သမ္မတထရန့်နဲ့ပြင်သစ်သမ္မတမက်ခရွန်တို့ကြားဖက်လဲတကင်းနှွေးနှွေးထွေထွေရှိခဲ့ကြသလိုတစ်ဖက်မှာလည်းအီရန်နျူကလ িয়ার သဘောတူညီချက်နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေလိုမျိုးသဘောထားကွဲပြားမှုတွေအပေါ်အကျေလည်းဖြည့်ရှင်းနေကြရတယ်ဆိုတာကိုလည်းအတိအမှတ်ပြုထားကြပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့အမေရိကန်သမ္မတထရန့်က
This is a deal with decayed foundations. It's a bad deal.
အခြေခံမှာကိုယ်ကယူရင်းပြည့်စည်နေတဲ့သဘောတူညီချက်ဖြစ်ပါလေ။ဆိုးရွားတဲ့သဘောတူညီချက်ပါ။ပါတဲ့ချက်တွေကလည်းဆိုးပါတယ်။ဒီသဘောတူညီချက်ကမောင်းမြင်ပါဘူး။လုပ်ကိုမလုပ်သင့်ခဲ့တာပါ။လွှတ်တော်ကိုကျွန်တော်ပြစ်တင်ပါတယ်။ဒီကိစ္စအတွက်လူတွေအများပြားကိုလည်းကျွန်တော်ပြစ်တင်ပါတယ်။ဒါမျိုးကရှိကိုမရှိသင့်တာပါ။လာမယ့်ဆယ်နှစ်နေကြရင်ဘာဖြစ်လာမလဲဆိုတော့မြင်ကြရမှာပါ။အ
ီရန်အနေနဲ့ပယ်ထိန်တပ်ထုံးချီစမ်းသပ်မှုကိုရပ်ဖို့နောက်ဒေတာရင်းကိစ္စတွေမှာကြားဝင်နှောက်ရက်တာမပြုပါဘူးဆိုတဲ့ဂရိကဝတ်တွေအပါအဝင်ပြင်ဆင်တာတွေမရှိဘူးဆိုရင်တော့မေလ12ရက်နောက်ဆုံးထားဆောင်ရွက်ရမယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုထပ်ပြီးအတည်ပြုပေးမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုထားတာပါ။ဒီကိစ္စတွေကနောက်ပိုင်းမှာဖြည့်ရှင်းသွားဖို့လိုအပ်တယ်ဆိုတာကိုပြင်သစ်သမ္မတမက်ခရွန်ကလည်းသဘောတူပါတယ
် It's exactly what President Trump said. We have nuclear on the short run.
သမ္မတထရန့်ပြောတာတွေကမှန်ပါတယ်။ရေတိုမှာဆောင်ရွက်ရမယ့်နျူကလ িয়ার အရေးရှိပါတယ်။နောက်ပိုင်းမှာလုပ်ရမယ့်နျူကလ িয়ার အရေးရှိပါတယ်။ပယ်ထိန်တပ်ဒုံးကျည်ကိစ္စလည်းရှိပါတယ်။ဒေသတွင်းမှာအီရန်ရဲ့ဂျားဝင်ဆောင်ရွက်မှုရှိနေပါတယ်။ကျွန်တော်တို့ဒီအခြေအနေကိုပြင်ဆင်လိုပါတယ်။
လက်ရှိသဘောတူညီချက်အတိုင်းအီရန်ဘက်ကလိုက်နာလှုပ်ဆောင်နေသလိုတခြားတစ်ဖက်ကလည်းကွတ်တာဝင်ကိုကြေကြရမယ်လို့ပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကပြောဆိုနေကြပါတယ်။သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်ဆိုရင်တော့အမေရိကန်အပေါ်အများယုံကြည်လက်ခံမှုကျဆင်းသွားမယ်ဆိုပြီးမက်ခရွန်ကထရန့်ကိုသတိပေးလိုက်တဲ့သဘောလိုလဲကတ်တိုးအင်စတီကျူကသုံးသပ်သူဂျွန်ဂလက်ဆာကပြောပါတယ
်။ Trump canpressure the Europeans to agree to make side deals that is deals in addition to
Iran ရဲ့ပယ်ထိန်တပ်ဒုံးကျည်အရေးဒါမှမဟုတ်လေဒေတာရင်းမှာ Iran ရဲ့ပြုမှုဆောင်ရွက်မှုတွေနောက်ကိုမွေးထားတဲ့အဖွဲ့တွေအပေါ်ထောက်ပံ့ပေးနေတာတွေလို nuclear ကိစ္စမဟုတ်တာတွေကိုနောက်ထပ်သဘောတူညီချက်တွေလုပ်ပြီး nuclear သဘောတူညီချက်မှာထပ်ထည့်ဖို့အတွက်ဥရောပကို Trump အနေနဲ့ဖိအားပေးနိုင်ပါတယ် Trump ဘက်ကစိုးရင်ချက်တွေကိုဥရောပနိုင်ငံတွေဘက်ကလည်းပြရာပြေချောင်းဖြစ်အောင်ဆောင်ရွက်နေပါတယ်။ဒါပေမဲ့ Trump ဘက်ကနျူကလ িয়ার သဘောတူညီချက်ကိုရည်ရွယ်ချက်ရှိရှိဖျက်တာမျိုးမလုပ်ပါဘူးဆိုပြီးအာမခံမှသူတို့ဘက်ကလုပ်ဖို့သဘောတူမှာပါ
။ Trump အနေနဲ့ဥရောပမဟာမိတ်တွေနဲ့နားလည်မှုတချို့ရခဲ့မယ်ဆိုရင်တော့သူတို့အနေနဲ့အီရန်ကိုအရင်မချင်းကပ်ဖဲရုရှားနဲ့တရုတ်ကိုစပြီးကင်တွယ်မဲ့အခြေအနေရှိတယ်လို့လဲ Atlantic Council ကသုံးသပ်သူMetro Chronic ကအခုလိုပြောပါတယ
် And Russia may actually have an economic interest in revising the deal.
သဘောတူညီချက်ကိုဒီနည်းလမ်းနဲ့ပြန်လည်ပြင်ဆင်မှုမှာရုရှားကစီးပွားရေးအကျိုးအမြတ်တွေရှိကောင်းရှိနိုင်ပါတယ်။ဘာလို့လဲဆိုတော့ရုရှားကငြိမ်းချမ်းတဲ့နျူကလ িয়ার နည်းပညာကိုအီရန်ကိုပေးနေတာပါ
။နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ညှိနှိုင်းဖို့ဆိုတာကိုအီရန်ဘက်ကပေးချထားပြီးအမေရိကန်ပြည်ထောင်စုအနေနဲ့သဘောတူညီချက်ကနှုတ်ထွက်မယ်ဆိုရင်လက်တုံပြန်မယ်ဆိုပြီးလဲချင်းချောက်ထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ25ရက်ဗုဒ္ဓဦးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတူးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်။ဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်မှာကြားဖို့ရှိတာကတော့
လူခွင့်ရေးရဲ့သဘောတဘာဝညနားလည်မှုမှာတော့အားနည်းနေသေးတယ်လို့ကျွန်တော်ဒီလိုပဲတွေ့ရတယ်ပေါ့နော်။ဒါကြောင့်မလို့
မြမမူဝါဒရေးရာသုံးသပ်သူဒေါက်တာတင်မောင်တန်ပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြားကြမှာပါ။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့လူတို့နဲ့ကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လင်းပါမယ်။ကလေးတယောက်မွေးဖွားလာပြီဆိုတော့လည်းဒီကလေးရဲ့ကျန်းမာရေးနဲ့ဖွံ့ဖြိုးမှုရဲ့အတွက်ကကွယ်ဆေးစနစ်တကျထိုးပေးနိုင်ရင်အကောင်းဆုံးပါ။ကကွယ်ဆေးထိုးတဲ့နေရာမှာလဲအသက်အရွယ်အလိုက်လိုအပ်တဲ့ဆေးကိုထိုးပေးရမှာဖြစ်ပါတယ်။လူတို့နဲ့ကျန်းမာရေးအစီအစဉ်မှာထောက်သားတန်းစောကတင်ပြထားပါရရှင်။
ရင်သွေးငယ်လေးတွေကိုကာဝယ်ဆေးထိုးနှံပေးခြင်းဟာကာဝယ်ဆေးထိုးထားတဲ့ရောဂါတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ကာဝယ်ပေးထားနိုင်ပြီးနောက်ဆက်တွဲဆိုးကျိုးတွေကိုလျော့နှင်းကြားဆင်းစေတာကြောင့်ထိုးတဲ့ကာဝယ်ဆေးတွေကိုမပြတ်မကွက်ထိုးနှံပေးထားဖို့လိုအပ်တယ်လို့ဆရာဝန်တွေကစဉ်ဆက်မပြတ်တိုက်တွန်းနှုတ်ဆက်ပေးလျက်ရှိပါတယ်။ဘလို့ကာဝယ်ဆေးအမျိုးအစားတွေကိုမပြတ်မကွက်ထိုးနှံပေးထားဖို့လိုအပ်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာကေခိုင်မောင်ကအခုလိုပြောပြခဲ့ပါတယ်
။ဘူးဆိုလို့ရှိရင်နိုင်ငံတော်ကနေပြီးတော့အမျိုးသားကာဝယ်ဆေးထိုးစီမံချက်အနေနဲ့ဆုံးစုကြညာမိခိုင်ကာကွယ်ဆေးနောက်ပြောဝတ်တယောဂကာကွယ်ဆေးဒီပြောဂကာကွယ်ဆေးပိုလီယိုကာကွယ်ဆေးကိုတောက်ဆေးအနေနဲ့နောက်ပြီးတော့ဒီဗီယောဂကာကွယ်ဆေးတွေကိုထိုးနှံပေးနေပါတယ်ခုဆိုအတန်းအောင်တဝပီပိုကာကွယ်ဆေးကိုလည်းထိုးနှံပေးနေပါတယ်ဒါကတော့နိုင်ငံတော်အစီအစဉ်နဲ့ဝင်ကင်းစားကနေပြီးတော့တနည်းအောင်ကလေးတွေကိုထိုးနှံပေးနေရပါဒါပြင်လိုအပ်လိုအပ်သလိုဝတ်တနဲ့ပိုလီယိုကာကွယ်ဆေးကိုလည်းအခါအလျော်စွာထပ်ပြီးတော့ဒီတနည်းအောင်အပြင်ကိုထပ်မံထိုးနှံပေးနေပါတယ်
ရင်သွေးငယ်လေးတွေထိုးနှံတိုက်ကြွေးထားတဲ့ကာဝယ်ဆေးအများစုဟာမွေးကင်းစအရွယ်ကနေအသက်3လခွဲအရွယ်အတွင်းမှာထိုးနှံတိုက်ကြွေးပေးရတယ်လို့သိရပါတယ်။ကာဝယ်ဆေးတွေကိုလားလိုက်ဘလို့ထိုးနှံတိုက်ကြွေးသင့်ပါတယ်လဲလို့မေးကြည့်တဲ့အခါမှာတော့
မွေးကင်းစနေပြီးတော့အသက်3လခွဲအတွင်းမှာဆိုလို့ရှိရင်စုံစိုးချက်ချက်မိခံယောဂကာကွယ်ဆေး၊တီဘီယောဂကာကွယ်ဆေး၊နောက်ပိုလီယောဂကာကွယ်ဆေးကိုတော့တောက်ဆေးအနေနဲ့အဆက်ချဆေးပေါ့နော်။အားလေးကိုတိုက်ရပါမယ်။ပြီးတဲ့အခါကျတော့အသက်အောင်သွားပြီးပိုကာကွယ်ဆေးနဲ့ Hemophilus influenza B လို့ခေါ်တဲ့အုံနောက်အမေးရောင်နဲ့အဆုတ်ပွားအဆုတ်ရောင်ယောဂဖြစ်နိုင်တဲ့ကာကွယ်ဆေးကိုလည်းထိုးနိုင်ပါတယ်။ပြီးတော့တန်တလာခွဲရွယ်မှာတော့ဇွန်လတလာခွဲမှာထိုးထားတဲ့ဇွန်လချညာမိခိုင်၊နောက်ပြီးတော့ပိုလီယိုဒါတွေကိုထပ်မံအဖြေဆေးနဲ့ထပ်ထိုးရပါမယ်။ပြီးတော့ Hemophilus influenza B ကိုလည်းထပ်ပြီးတော့ထိုးပါပါမယ်။ပြီးလို့ရှိရင်အသက်ထမှန်ထိုးနိုင်မှာတော့ Pneumococcal vaccine လို့ခေါ်တဲ့အဆုတ်ရောင်အဆုတ်ပွားနဲ့အုံနောက်မရအောင်ဖြစ်စေတဲ့ပိုးတမျိုးကိုထပ်ပြီးတော့ကာကွယ်တဲ့ဆေးကိုထိုးနိုင်ပါတယ်။ဒါအပြင်ရိုတာဗိုင်းရပ်စ်ဝက်ဆင်းလို့ခေါ်တဲ့ကလေးတွေမှာဆောင်းတွေမှာဝမ်းပြောင်းဝမ်းချောယောဂဖြစ်စေတဲ့ရိုတာပိုးကိုကာကွယ်တဲ့ဆေးကိုလည်းအဆက်ချဆေးအနေနဲ့တိုက်ရွေးနိုင်ပါတယ်။အသက်3လခွဲရွယ်မှာတော့စုံစိုးကြညာမိခံယောဂကာကွယ်ဆေးနောက်ပြီးတော့ပိုလီယိုအဆက်ချဆေးဖြင့် H influenza B vaccine ကိုထပ်ပြီးတော့ထပ်မံအားဖြည့်ရအနေနဲ့ထပ်ထိုးရပါမယ်။ပြီးလို့ရှိရင်ဆေးအသစ်အနေနဲ့လည်းဆွမ်းနာပြောရိုတာဗိုင်းရပ်စ်နဲ့ pneumococcal vaccine ကိုထပ်ပြီးတော့ထိုးရပါမယ်
။ရင်သွေးငယ်လေးတွေအသက်6လအရွယ်ရောက်လာတဲ့အခါမှာတော့ကာဝယ်ဆေးတချို့ကိုထပ်မံထိုးနှံပေးဖို့လိုအပ်တယ်လို့သိရပါတယ်
။အသက်6လအရွယ်မှာတော့အသင်းအောင်သံဝါကာကွယ်ဆေးကိုထပ်မံအားဖြည့်စေအနေနဲ့ထပ်မံထပ်ထိုးရပါမယ်။ဒါအပြင် pneumococcal vaccine လို့ခေါ်တဲ့အဆုတ်အောင်ဆုတ်ပွားနဲ့အုံနောက်မေးရအောင်လည်းထပ်မံထိုးရပါမယ်။အသက်9လအရွယ်မှာတော့ဝတ်သက်ရောဂါကာကွယ်ဆေးကိုထိုးနှံရပါမယ်။အသက်10နှစ်အရွယ်မှာတော့ Mers measles rubella လို့ခေါ်တဲ့ဝတ်သက်ရဲ့ခြိုက်တိုးရဲ့ပိုးချင်ရောင်ရဲ့၃မျိုးတွဲဆက်တဲ့ကာကွယ်ဆေးကိုထိုးနှံနိုင်ပါတယ်။ ဒါဖြင့်မယ်ရီဆဲလာလို့ခေါ်တဲ့ရေကြောင်ယောဂကာကွယ်ဆေးကိုလည်းမိမိအစီအစဉ်နဲ့မိမိထိုးနှံနိုင်ပါတယ်ပြီးတော့အသက်ရောင်အသဝအေးကာကွယ်ဆေးကိုလည်းထိုးနှံနိုင်ပါတယ်အသက်တနည်းနဲ့6လမှာတော့ဆွန်ဆိုးကြံ့ညာမေခံယောဂကာကွယ်ဆေးနဲ့ပိုလီယိုအဆက်ချဆေးတွေကိုထမံအားဖြည့်တဲ့အနေနဲ့ထိုးဝါတောင်းရပါမယ်ပြီးလို့ရှိရင် H influencer B vaccine ဆိုတဲ့အဆောင်အောင်ဆုပ်ပွားနဲ့အုံနောက်မိပါယောဂအုံနောက်အမေးပါရောင်ယောဂကာကွယ်ဆေးကိုလည်းထပ်မံထိုးနှံပါမယ်ပြီးတော့ဝတ်သက်ယောဂကာကွယ်ဆေးကိုလည်းထပ်မံအားဖြည့်ရတဲ့အနေနဲ့ထိုးရပါမယ်အသက်နှစ်နှစ်မှာတော့အသက်ရောင်အသဝအေးယောဂကာကွယ်ဆေးကိုထပ်မံအားဖြည့်ရပါမယ်ပြီးတော့တိုက်ဖိုက်ယောဂကာကွယ်ဆေးကိုလည်းမိမိအစီအစဉ်နဲ့မိမိရည်သွင်းချက်ကိုထိုးနှံပေးနိုင်ပါတယ်ဒါအပြင်အစိုးရပြောခဲ့သလိုပဲအုံနောက်အမေးရောင်နဲ့ဆောက်အောင်ဆုပ်ပွားအောင်ဖြစ်စေနိုင်တဲ့အခြားယောဂမျိုးတစ်မျိုးဖြစ်တဲ့ Streptococcus pneumoniae နဲ့ Meningococcus AC virus တွေကိုကာကွယ်နိုင်တဲ့ကာကွယ်ဆေးတွေကိုလည်းမိမိအစီအစဉ်နဲ့မိမိထိုးနှံနိုင်ပါတယ်အသက်၄နှစ်ကနေ၆နှစ်အတွင်းအကြောင်းနေတဲ့အရွယ်မှာတော့ဆုံဆုပ်မိခံယောဂကာကွယ်ဆေးပြီးတော့အသက်ရောင်သဝါပိပိုးကာကွယ်ဆေး H influencer ပိကာကွယ်ဆေးဒါအပြင်ဝတ်သက်အချိန်ရောင်ခြိုက်သွင်းယောဂကာကွယ်ဆေးရေကြောင်ယောဂကာကွယ်ဆေးနဲ့ဦးရောင်ငန်းဖျားတိုက်ဖိုက်ယောဂကာကွယ်ဆေးတွေကိုလည်းထပ်မံထိုးနှံပါမယ်အသက်၁၀နှစ်အရွယ်မှာတော့အသက်ရောင်အသဝါပိယောဂကာကွယ်ဆေးကိုထပ်မံအားဖြည့်ထိုးနှံပါမယ်
ရင်သွေးငယ်လေးတွေကိုထိုးနှံတိုက်ကျွေးသင့်တဲ့ကာဝယ်ဆေးတွေဟာလားလိုက်စနစ်တကျထိုးနှံတိုက်ကျွေးရမယ့်ကာဝယ်ဆေးအမျိုးအစားတွေဖြစ်တာကြောင့်မပြတ်မကွက်ထိုးနှံတိုက်ကျွေးပေးနိုင်ကြဖို့အတွက်တင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစွာ
လူလူနဲ့ကြမ်းမာရေကန္တာကိုနားဆင်ခဲ့ကြတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေပို့ထုတ်တဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဥကျော်ဇန္နာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာပါသမရအဝင်းမြင့်ကမြန်မာနေတဲ့ကူမိန်ကမှာအုပ်ချုပ်ရေးရာတွေနဲ့ပတ်သက်တဲ့လှုပ်ဆောင်မဲ့ကိစ္စတွေကိုပြောကြားသွားပေမဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးကိစ္စအပအဝင်နိုင်ငံရေးကိစ္စတွေကိုရှောင်လွှဲသွားခဲ့ပါတယ်ဘာကြောင့်ပါလဲမြမမောရရေးရာသုံးသက်သူဒေါက်တာတင်မောင်တန်းတီဘောမြို့နယ်ကိုစားပြုပြည်သူ့လွတ်တော်အမဟောင်းဦးရဲထွန်းတို့နဲ့ဥကျော်ဆန္ဒကဆွေးနွေးသုံးသပ်ထားပါတယ်ရှင
်နောက်တစ်ခုကသမရာကြီးကအခုအုတ်ချုပ်ရေးနဲ့ပတ်သက်ပြီးတော့တော်တော်လေးပြောပါတယ်အုတ်ချုပ်ရေးပြုပြင်ရမယ့်ကိစ္စတွေကိုပြောတယ်ဒါပေမဲ့သူကတော့အုတ်ချုပ်ရေးပိုင်းအကြီးကြီးပေါ့ညာဒါပေမဲ့နိုင်ငံရေးအဖြစ်အဓိကဖြစ်နေတဲ့စိန်ခေါ်မှုတွေတော့သိပြောသွားတာမတွေးရဘူးလို့ဆိုရင်မှမမဟုတ်ပါဘူးအထူးသဖြင့်ကျွန်တော်ပထမဆုံးဒီနေရာမှာသတိထားမိတာတိုင်းရင်းသားတွေနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ငြိမ်းချမ်းရေးရရှိဖို့လုပ်နေတဲ့ကိစ္စဒီကိစ္စကိုဘာမှမပြောသွားတာနဲ့ပတ်သက်ပြီးတော့ဥယျာထွန်းဘယ်လိုသဘောပါလဲခင်ဗျာအဲ့ဒီကိစ္စမှာ
ဟုတ်တယ်ဗျာဒီမိန်ကုန်းထဲမှာတော့ငြိမ်းချမ်းရေးကိစ္စပေါ့နော်တိုင်းရင်းသားတွေနဲ့ဆွေးနွေးတဲ့ကိစ္စအခြေအနေနောက်ဘလို့ဟာဖြစ်မယ်ဆိုတဲ့ဥစ္စာကိုသူဓာတ်ရိုက်ပြောမသွားဘူးပေါ့နော်ပြောမသွားတဲ့အခါကျတော့ဒီဟာကဒေါန်ဆန်းစုကြည်ကဥဆောင်ပြီးတော့ထောင်ရွက်နေတဲ့ကိစ္စလဲဖြစ်တဲ့အတွက်ကြောင့်မလို့သူ့အနေနဲ့ဒီကိစ္စမှာဟိုပြောလို့မတင့်တော်တာလဲပါမှာပေါ့လေသို့တော့နိုင်ငံသားတွေနဲ့ငြိမ်းချမ်းရေးဆွေးနွေးတဲ့ကိစ္စမှာဥတည်ချက်ကတော့ဒီမိုကရေစီဖက်ဒရယ်စနစ်တည်ဆောက်ဖို့ဖြစ်တယ်ဆိုတာဒီနားလည်ထားတဲ့အတွက်ကြောင့်မလို့အခုဖွဲ့စည်းပုံအခြေခံဥပဒေတွေကနေပြီးတော့ဒီဖက်ဒရယ်စနစ်ကိုသွားနိုင်တဲ့လမ်းကြောင်းတွေပေါ့နော်တကယ်ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့မဆန့်ကျင်တဲ့ကိစ္စတွေကိုတော့သူလောက်ကင်ထားပေးပါမယ်လောက်နိုင်သမျှလောက်ကင်ထားပေးပါမယ်လို့အချက်ပြလိုက်တယ်လို့ပဲထင်ပါတယ
်ထက်ထက်ဝင်တော့ဘာမှပြောတော့ခြင်းမရှိဘူးပေါ့ဆရာဦးတီမောင်စံကဘယ်လိုသဘောပါလဲဒီခေတ်ကော
ပထမတစ်ခုကတော့တာဝန်မိုင်းခွဲဝေမှုပေါ့နော်ဒီဥဝင်းမြင့်တက်လာပြီးတာနဲ့ကျွန်တော်တို့တော့ဆန်းစုကြည်ယူမဲ့တာဝန်ဥဝင်းမြင့်ယူမဲ့တာဝန်ကျွန်တော်ဒီလိုကိုယ်ပွဲပြပြမြင်လို့ရသွားပြီပေါ့နော်ဒီမိန်ကောင်ကထပ်ပြီးအတည်ပြုတာတော့ကျွန်တော်အဲ့လိုပဲရှင်းတယ်ဒုတိယချက်အနေနဲ့ကတော့ညီညာရေးတွေကျွန်တော်ဆောင်ရွက်တဲ့သဘောတူညီချက်တွေရပြီဆိုလို့ရှိရင်လည်း Federal Clinic ကိုသွားဖို့ဆိုရင်လက်ထက်အားဖြင့်စနစ်အားဖြင့်ပြင်ဆင်ထားဖို့လိုလိမ့်မယ်လို့ထင်တယ်ဒီဘက်ပိုင်းကနေဆရာဦးဝင်းမြင့်ကတံပိုးလိုက်မယ်လို့ကျွန်တော်ဒီလိုနားလည်တယ်ဒီမိန်ကုန်းမှာလည်းအဲ့ဒီလိုပဲတွေ့ရတယ်ဖြစ်နေ
။ဟုတ်ကဲ့အဲ့တော့အဲ့ဒီဟာနဲ့ဆက်ဆက်လို့ပဲပြည်တွင်းရင်းချမ်းရေးမရှိသေးရင်တော့လူခွင့်ရေးတူမြင့်ကောက်ွယ်ဖို့ဆောင်ရွက်မယ်။ဘာညာပြောရဲဟာလည်းပဲအခက်အခဲအတဆူရှိလာပေါ့ဆရာနော်
။ဟုတ်လူခွင့်ရေးဆရာကိစ္စကတော့ကျွန်တော်တို့ကဘာကြီးနဲ့ဆက်ပြတ်တဲ့ဟာလည်းပါတယ်။အားကြောင့်တချောင်းနောက်ကြောင်းကြောင်းကဖိနှိပ်အုပ်ချုပ်မှုအောက်မှာအကြာကြီးနေခဲ့ရတဲ့ဟာလည်းပါတယ်။အတူတူဖြစ်ကျွန်တော်တို့က အာဏာသုံးအုပ်ချုပ်ရေးအောက်မှာအခွင့်အရေးတွေကင်းမဲ့ခဲ့တာပေါ့နော်အဲ့တော့လူ့ခွင့်ရေးကိုကျွန်တော်တို့နားလည်တယ်ဆိုတာကပြိနိုင်ခံရတဲ့သဘောရနားလည်တာလူ့ခွင့်ရေးရဲ့သဘောတဘာဝရနားလည်မှုမှာတော့အားနည်းနေသေးတယ်လို့ကျွန်တော်ဒီလိုပဲတွေ့ရတယ်ပေါ့နော်ဒါကြောင့်မလို့လူ့ခွင့်ရေးနဲ့ကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်ကျွန်တော်တို့အချိန်ယူရလိမ့်မယ်လို့ကျွန်တော်ထင်တယ်တာကြီးရတယ်ဒါကိုသဘောပေါက်တယ်လို့ကျွန်တော်ထင်ပါတယ်ဒီမှာပြောသွားတဲ့ကိစ္စဒီမှာဆိုတော့တော်တော်ပဲရေးကြည့်တာကအချို့အဖွဲ့တရက်ကလူခွန်ရေးကိုအကာအကွယ်ပေးမယ်နော်အကာအကွယ်ပေးဖို့အတွက်အမှတ်ပြန်ပြပေးတယ်ဆိုတာကဒါတော်တော်ကြီးရေးကြည့်ပါတယ်အထူးသဖြင့်လူခွန်ရေးနဲ့ပတ်သက်တဲ့ကိစ္စတွေဆိုလို့ရှိရင်အထူးသဖြင့်ကျွန်တော်တို့ရခိုင်ကိစ္စပေါ့လေအခုနိုင်ငံတကာနဲ့ပတ်သက်တာဆိုလို့ရှိရင
်ဟုတ်ကဲ့
ဒါဆိုလို့ရှိရင်အစိုးရရဲ့မူဝါဒနဲ့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းထားတဲ့ဥပ္ပယနာကော်မရှင်ရဲ့တင်ပြချက်တွေပေါ့နော်သူရဲ့အကြံပြုချက်တွေကျွန်တော်တို့လှန့်ကြည့်ဖို့လိုအပ်တယ်ကြာအဲ့ဒါကမှခေါင်းဆောင်ပိုင်းရဲ့တကယ်လူခွင့်ရေးဆိုင်ရာရည်တည်ချက်ကိုတွေ့ရတယ်လို့ထင်တယ်အဲ့ဒါတွေကနိုင်ငံတကာလည်းလက်ခံထားတာဖြစ်တဲ့အတွက်ကြောင့်မလို့နော်ဒီပြရအားရှင်မကွဲဘူးဒါပေမဲ့လက်တွေ့ဆောင်ရွက်ချက်တွေနဲ့လက်တွေ့လှုပ်ဆောင်နေရတာတော့စောစောကပြောခဲ့တဲ့ကျွန်တော်တို့အကန့်အသတ်တွေကြောင့်ခေါင်းဆောင်တွေမှာအခက်အခဲတွေရှိနေတုံးမဲလို့ကျွန်တော်ထင်တယ်အဲ့ဒါမြန်မာနိုင်ငံအနေနဲ့ရုပ်ကံရမယ်လည်းပဲတစ်ခုပါပဲ
ဟုတ်ကဲ့ဒီတော့အဲ့ဒီတော့အဲ့ဒီမင်းကောမှာအဓိကသမ္မတကြီးပြောတဲ့အထက်မှာကျွန်းချုံပြီးတော့ကြည့်မယ်ဆိုရင်တည်ငြိမ်မှုလည်းရှိစေအပြောင်းလဲတွေလည်းဖြစ်စေဆိုတဲ့သဘောမျိုးနဲ့လုပ်မယ်ဆိုတော့ပြောတော့ပါတယ်ဆိုတော့အပြောင်းလဲတော့လုပ်မယ်ဒါပေမဲ့တည်ငြိမ်မှုရှိဖို့ကအဓိကအခြေခံ condition အခြေခံလွတ်ချက်ဖြစ်နေတာပေါ့ကြာအဲ့ဒီတော့တည်ငြိမ်မှုဆိုတာစောစောကပြောတဲ့လူခွင့်ရေးကိစ္စတွေညဉ့်ဉျေးရေးကိစ္စတွေဆိုတော့အဲ့ဒီဟာရှိမှလုံနိုင်မဲ့သဘောဆိုပြီးသူပြောသွားတာဖြစ်တယ်ဆိုတော့တည်ငြိမ်မှုရရှိရဖို့အရေးကြီးတာပေါ့အဲ့ဒီကိစ္စကိုဘယ်လိုလုံနိုင်လိမ့်မယ်လို့ထင်ပါလားတည်ငြိမ်မှုအပြည့်အဝရရှိအောင်ဆောင်ရွက်နိုင်လိမ့်မယ်ထင်ပါလားရတော့
အဲ့ဒီပြောကြားချက်နဲ့ပတ်သက်ပြီးတော့သူပြောတာမရှင်းမှုဖြစ်နေတယ်ဒီမိခွန်းရဲ့နောက်ဆုံးအပိုင်းမှာပါတယ်ဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကကွန်ပျူတာရဲ့အတိုင်းဘ ഹു ထုတ်ကင်မှုတွေချော့ချရေးကိစ္စတွေကိုထောင်ရွက်သွားပါမယ်ဆိုတဲ့ဟာကိုပြောပြီးတဲ့နောက်ပိုင်းမှာဒီကိစ္စကိုပြောတာဖြစ်တဲ့အခါကျတော့ဒီမိုကရေစီဖက်ဒရယ်စနစ်ပြည်တွင်အောင်လုံမဲ့ကိစ္စကိုရည်ညွှန်းတာလားဓမ္မမဟုတ်သူအထက်ကပြောခဲ့တဲ့အဲတရားရေးမှန်တိုင်းစက်မှတ်ဖို့တို့အကျင့်ပြည့်ခြားစားမှုတိုက်ဖြတ်ရေးတို့အဲနောက်ကျန်တဲ့ကိစ္စတွေပေါ့လေအားလုံးကိုခြုံပြီးတော့အဲ့အဲ့ဒီဟာတွေကိုဆောင်ရွက်တဲ့နေရာမှာဒီငင်းရေးနဲ့ငင်းညာရေးအတွက်ကိုဟိုအဓိကအမှုဖြစ်နေချမှတ်ချမယ်ဆိုပြီးတော့ပြောတာလားမရှင်းမှုဖြစ်နေတယ်တကယ်လို့ဒီဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားဖို့အတွက်ဘိုလ်ချုပ်ကိုင်မှုတွေရှော့ချဖို့ကိစ္စကိုရည်ရွယ်ပြီးတော့ပြောတယ်ဆိုလို့ရှိရင်တော့သူကအချိန်နဲ့အချိန်အခါကိုကြည့်ပြီးတော့ဒါဖြစ်ပင်ဖြစ်တဲ့ဘိုလ်ချုပ်ကိုင်မှုတွေရှော့ချသွားမယ်တည်ငြိမ်ရေးကိုအဓိကစဉ်းစားအလေးထားစဉ်းစားပေးမယ်လို့အဲ့လိုနားလည်ရပါတယ်အဲ့ဒါဆိုရင်တော့စိတ်ကြတနာမရှိဘူးလို့ထင်ပါတယ်ဒါပေမဲ့လို့တရားရေးမှန်တိုင်းကြန့်ခိုင်စေဖို့ကိစ္စတွေအကျင့်ပြတ်ခြားစားမှုပပျောက်ရေးကိစ္စတွေဘူးရစီဝါပြဿနာတွေအဓိကကိစ္စတွေကိုအောင်မြင်အောင်ဆောင်ရွက်တဲ့နေရာမှာကျွန်တော်တို့ခုနတည်ငြိမ်ရေးတို့ဘာတို့မျိုးသားရင်ကြားစေရေးတို့ဆိုတဲ့ဟာမျိုးတွေကိုထည့်စဉ်းစားပြီးတော့ဆောင်ရွက်မယ်လို့ပြောတာဆိုရင်တော့ဒီနေရာမှာပြဿနာရှိတယ်လို့ကျွန်တော်မြင်တယ်မျိုးသားရင်ကြားစေရေးဆိုတာကအရင်ဖြစ်ခဲ့တဲ့ပြဿနာတွေနဲ့ပဲပတ်သက်တယ်ဒီနောက်ပိုင်းဖြစ်တဲ့ကိစ္စတွေကတော့ဥပဒေအရပဲဥပဒေကိုအောက်ဖြက်ကျူးလွန်လို့ရှင်ညီလူမဆိုးစောသားရင်သားမခွဲကြပဲနဲ့အရေးယူရမှာပဲဖြစ်တယ်ဆိုတာကိုပါဝင်ပတ်သက်တဲ့လူတိုင်းပေါ့နော်အဓိကခေါင်းဆောင်တွေဖြစ်တဲ့တော့ဆန်းစုကြည်ရောအဲကာဝေးဦးကြီးချုပ်ကောနော်သမရာရောအားလုံးကရှင်းလင်းလင်းပြတ်ပြတ်သားသားရှိနေဖို့လိုတယ
်ဟုတ်ကဲ့
ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့နောက်ဆုံးသူပြောတဲ့အပိုက်ဟာဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားဖို့အတွက်အခြေခံဖြစ်တဲ့2008ဖွဲ့စည်းပုံကပေးထားတဲ့ဟိုထုတ်ကံကိုရှော့ချရေးကိစ္စတွေကိုပဲရည်ရွယ်ပြီးတော့ပြောတာဖြစ်ပါစေလို့အဲကျွန်တော်တော့ဆူတောင်းနေမိတယ်ဒါလို့မဟုတ်ဘူးဆိုလို့ရှိရင်တော့အခက်ကပြောခဲ့တဲ့ဟာတွေကကျွန်တော်ထင်တယ်ပြိတ်ပြီးတော့ဟိုအားမရှိဘူးပေါ့နော်သူပြောတဲ့အောင်မြအောင်တောင်းထက်ပေါ်မယ်ဆောင်ရွက်မယ်ဆိုတာတွေကအဲအဲ့နောက်ဆုံး
ပြောလိုက်တဲ့ clause ကြောင့်နော်ဒီစကားပိုက်ကြောင့်
ပြောသွားတယ်
စိတ်အားမရှိတော့ဘူးဖြစ်သွားမှာဟုတ်ပါတယ်ဆောက်တင်မောင်းတဲ့ဒီညမှာသုံးသပ်ပေါင်းဟိုကျွန်တော်ယူဆတာကတော့
ရိုးရိုးလေးထင်ပါတယ်အားကြောင့်လဲဆိုရင်အဖွဲ့အစည်းတစ်ခုပဲဖြစ်ဖြစ်လူတယောက်ပဲဖြစ်ဖြစ်နိုင်ငံတစ်နိုင်ငံပဲဖြစ်ဖြစ် အပြောင်းလဲတစ်ခုကိုသွားပြီဆိုလို့ရှိရင်အများအားချိန်ရတဲ့အကြောင်းပြန်တစ်ခုရှိတယ်အခုကဒီနေ့ဖြစ်တယ်အခုကအပြောင်းလဲဖြစ်တယ်အပြောင်းလဲတဲ့တင်းလိုက်လို့ရှိရင်ဒီနေ့ပြတ်ကြတယ်ကတော့သပောင်းကလေးနဲ့ဖြစ်တယ်အဲ့ဒီကတော့ကလေးနဲ့ဖြစ်တာကအပြောင်းလဲပေါ်မှာပြန်ပြီးတက်ရောက်မှုရှိတယ်ဒါကြောင့်အပြောင်းလဲကမပေါက်ပြန်ဘူးဒီဇိုင်းထဲမှာပဲဒီနေ့ကိုမဲတင်းလို့လို့ရှိရင်လည်းအပြ ပြောမိတော့ဆိုလို့ရှိရင်တော့ပြည်ပြောင်းလဲလုပ်ငန်းစဉ်တွေကိုလုပ်တဲ့အခါမှာလိုက်နာမယ့်အခြေခံမူလို့သူကအဲ့ဒီစကားကိုထည့်ပြောတယ်ပြောတဲ့အခါကျပြည်ပြောင်းလဲလုပ်ငန်းစဉ်ဆိုတာအထက်မှာပြောတာကဆိုတော့ဒီကြတဲ့ပထမဦးဆုံးမိန့်ခွန်းမှာပြောခဲ့တဲ့အချက်ချက်နဲ့တပတ်တယ်နံပါတ်1ပြောခဲ့တဲ့များဦးသမရာကြီးပြောခဲ့တဲ့များဒီထဲမှာနိုင်ငံရေးနဲ့ပတ်သက်တဲ့အချက်တွေကိုသူမပြောပါ ในงบนั้นยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังย အဲ့တော့ဒါတွေကိုညွှန်ပြီးပြောတာလို့ကျွန်တော်ထင်တယ်ကျွန်တော်ဖတ်ကြည့်တာတော့အဲ့ဒီလိုပဲသဘောပေါက်ပါတယ်နိုင်ငံရေးနဲ့ငြိမ်းချမ်းရေးကိစ္စကတော့ဒေါက်တာဆန်းစုကြည်ပဲပြောနေတယ်လို့ကျွန်တော်ထင်တယ်
ဥကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00နာရီတိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါ။ဆရာရှင်များရှင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်တည်းကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခတ်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစီအခံစာတွေမှာဖော်ပြလိုက်ကြပါရစေ။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲ။တိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရစေ
။ VOE American အတန်းရဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်အာကစားကဏ္ဍပါကိုရန်နိုင်ကအစူစီတင်ဆက်ထားပါတယ်။
တော်ရရှင်များမင်္ဂလာပါခင်ဗျာ VOE ရဲ့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Manchester United နဲ့နီးပြ Mourinho တို့ရဲ့ဒီနှစ်ဘောလုံးရာသီအခြေအနေကိုအားကစားဆောင်မရှင်ကိုစုံမျိုးသက်နဲ့ဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာဒီဘောလုံးရာသီဟာဒီ Mourinho Manchester United မှာဒုတိယဘောလုံးရာသီလည်းဖြစ်တယ်ဆိုတော့ဒီနှစ်ဘောလုံးရာသီမှာ Manchester United ရဲ့ခြေအနေထားကိုဘယ်လိုမြင်မိလဲ
ဟိုမနစ်ကလည်းနိုင်ရှင်ရင်တော့ဆက်လာတယ်ပေါ့ဗျာပိုပြီးကောင်းလာတယ်လို့ပြောရမှာပေါ့ဒါတော့လည်းဟိုပြိဿလူကြီးနဲ့ဟိုအမေသားမျိုးရောက်ပြီလားဆိုရင်တော့မရောက်သေးဘူးလို့ပဲပြောရမှာပေါ့
ဘယ်လိုလိုအပ်ချက်တွေသူတို့မှာရှိနေလို့လဲ
အထူးသဖြင့်တော့ဟိုမော်ရီညိုရဲ့ဟိုကခံစစ်ကစားပုံပေါ့ဆံမြကားဘုံကိုပြိတ္တကပြိပြီးတော့စိတ်ကြံမပြိဘူး။သူကအတင်းကြီးနေနဲ့ပြိပြီးဆိုရင်ဆံစစ်ကိုအထိုင်ချပြီးတော့မှအနိုင်ရဖို့အတွက်ကိုဟိုပြင်ဆင်လို့ရှိတယ်လေ။သူတွေကိုယ်တွေဖွင့်ကြလာပြီးတော့
ူအနိုင်ရတာမျိုးဘောလုံးရတာအပြည့်အဝပြီးတော့နိုင်ငံနိုင်ငံမျိုးကမော်ရီဟုတ်မော်ရီဟုတ်တမန်ကြီးချက်မှမရှိခဲ့ဘူးမရှိခဲ့တဲ့အခါကျတော့ဒီချက်ကပဲပြည်သက်ကသူ့ကိုတော်တော်လေးပြည့်ပြည့်ပြည့်ဖြစ်နေတာလို့ကျွန်တော်အဲ့လိုပဲသိနေတယ်ပါ
โอเคแมนเชสเตอร์ยูไนเต็ดအတင်းဆိုတော့လဲဖာဂူဆန်ကစားကင်လာတဲ့တခြားမှာဒီဖွင့်ပြီးတော့ကစားတယ်အဲတိုက်စစ်ဖွင့်ပြီးတော့ရဲရဲတင်းတင်းကစားတဲ့အတင်းတတင်းပေါ့လေလူတွေကလည်းအဲ့ဒါကိုသဘောကျကြတယ်ဆိုတော့မေမော်ရီညိုအနေနဲ့ရောသူ့ရဲ့ကစားပုံကိုဒီแมนเชสเตอร์ยูไนเต็ดရဲ့ပုံစံလိုမျိုးနည်းနည်းပြောင်းသင့်တယ်လို့ရောမထင်ဘူးလား
ပြောင်းလဲတော့လုပ်ကျင်တာပေါ့ပြောင်းလဲလုပ်ကျင်တာပေါ့ဆိုတော့ဥပမာကဟိုလီဗာပူးနဲ့ကစားတယ်ဗျာလီဗာပူးနဲ့ကစားတဲ့ပွဲမှာဂိုးမရှိသေးဘူးကြားတယ်ကျွန်တော်ကဟိုလီဗာပူးဘက်ကသူတို့ကန်ခွင့်ရတာဒီလောက်ပဲရှိတယ်လီဗာပူးကသူတို့ဘက်ကကန်တာဖျောက်ကျင်တော့ရှိတယ်ဆိုတော့ဒီကိန်းလုံးကြီးအဲ့လိုကြီးခံနေပိတ်ကစားနေတဲ့အခါကျတော့ဘာလို့ပြောပြောဟိုလူဝေဘန်များပြူတော့ပြူပြောပဲပိတ်သက်ဝေဘန်များဖြစ်တာပေါ့ဗျာပိတ်သက်ဝေဘန်များအဓိကတော့ပိတ်သက်ဝေဘန်များဖြစ်တယ်နောက်တစ်ချက်ကပေါ်လုံးရတာပြေးသွားနိုင်မှုကိုနည်းနည်းလေးကျော်ပါးနေတာပေါ့ဗျာကျော်ပါးနေတဲ့အတွက်ကြောင့်ဟိုပိတ်သက်ကအကျဉ်းပြည့်ဘူးပေါ့ဒီဘောလုံးကတော့တကူကျင်းလဲနိုင်တာပဲဆိုပေမဲ့ပရိသတ်ကတော့ခွေးရင်းနဲ့ဆိုင်ဆိုင်ကျင်းလာအောင်ပဲရှိနေတာလေ။ဒါတော့သူရဲ့နီးပြီးသွားရင်မကျင်းတဲ့အခါကျတော့မန်ရဲ့ပွဲတွေကပြီးပြီးပဲကောင်းလာတယ်ပေါ့။ပြီးပြီးပဲကောင်းလာခြင်းဘာဖြစ်လို့တစ်ခါမှလည်းဟိုစီးပွားရေးကဟိုထိခိုက်တာတွေပါဖြစ်လာနိုင်တယ်ပေါ့ဗျာ။ဒါတော့မော်ရီညိုအနေနဲ့ကတော့ဆရာမင်းရဲ့နေရင်ပြောင်းလို့ရတယ်။ပြီးရင်သူ့ရဲ့နီးပြီးသွားကိုဟိုမဖြစ်မနေအပြောင်းလဲလုပ်ဖို့ကောင်းတယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်။
သူဘက်ကရောအဲ့လိုမျိုးလှုပ်လာနိုင်မလားဘယ်လိုထင်မိလဲ
သူကတော့တရားကြီးဘက်ကိုပြင်ဆင်နေတယ်လို့ပဲကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီနှစ်ပေါ်လုံးရကြီးသူခေါ်ထားတဲ့ကစားသမားတွေပေါ့ဗျာဥမာဟိုလူကာကူခေါ်ရယ်ဗျာလူကာကူလိုကစားသမားမျိုးကိုခေါ်ထားတယ်ပြီးခဲ့တဲ့နှစ်ရလို့ရှိရင်ကျွန်တော်တို့ဒီပော့တာပေါ့ဗျာပော့တာလိုကစားသမားမျိုးကိုခေါ်တယ်တခါဒီနှစ်ပေါ်လုံးရကြီးစောင်းလိအကြောင်းရှိမှတခါထပ်ပြီးတော့ဟိုအကင်နဲ့ဆန်ချက်လိုကစားသမားမျိုးကိုခေါ်တယ်ပေါ့နော်ပြီးတော့သူခေါ်ထားတဲ့ကစားသမားတွေကဟိုခံစစ်ကစားသမားတွေတိုက်စစ်ကစားသမားတွေဟိုများတာကိုပြတ်ပြပါပါနောက်တစ်ခုမာတက်ပေါ်ပြမာတက်ဆိုလို့ရှိရင်လည်းဟိုခံစစ်ကက်ဖက်စစ်နေစည်းတူတွေနဲ့သူအရဲရှိသည့်လိုက်ပြီးတော့ဂိုးတွေပြေးနိုင်တဲ့ကစားသမားတွေသူကသူခေါ်ထားတဲ့ကစားသမားအဲ့ဒီအရာကြည့်နေတယ်လို့ရှိရင်ဒီလက်တိုက်စစ်ကိုပုံဖော်ဖို့အတွက်ကိုပလေးပြင်ဆင်ထားတယ်လို့ကျွန်တော်အဲ့လိုပဲပြောပါတယ
်လာမဲ့ဒီဘောလုံးရာသီမာယောသူကစားသမားတွေခေါ်မယ်ဆိုရင်ဘယ်လိုကစားသမားတွေကိုမန်ချက်စတာယူနိုက်တက်အသင်းအနေနဲ့ထပ်ပြီးတော့လိုလဲ
ဘလူကလည်းမယ်နေတော့ပြီလို့လည်းဆိုရင်လက်ရှိကတော့ဗျာဒီကန်ဒက်ဖန့်စစ်နက်စီနက်စီကတော့ကျွန်တော်ဒီမာကတ်နဲ့ထားရရနှစ်ယောက်ပေါ့သူတို့နှစ်ယောက်ကတော့တော်တော်လေးကိုဟိုကောင်းတဲ့အနေထားပါကောင်းတယ်ဆိုတော့သူတို့အတင်းအနေနဲ့ကြည့်မှာဆိုရင်ကောင်းတဲ့အနေထားပါတော့ကျန်တဲ့အတင်းအနေနဲ့နိုင်ရှင်းမှာသူတို့ရှိရင်လည်းဒီနေ့တော့ဟိုလူအပ်ချက်လေးတွေရှိနေတာပေါ့ဥမာဒီဆယ်ကြီးကကန်ဒီလိုလူကစားသမားမျိုးနဲ့ရှင်းလိုက်တဲ့အခါကျတော့သူတို့လည်းဒီလိုနည်းနည်းတော့လူအပ်ချက်တော့ရှိမှာပေါ့နော်လူအပ်ချက်ရှိမှာတို့လည်းပဲဟိုမာတစ်နဲ့ဟာရီယာကတော့ဒါဒက်ဖက်စစ်နေစီမှာတော့ကိုဒီပြည်ပြည်တုံးနဲ့ကစားသမားပြောက်ပါတော့လူတွေကတော့ဒီကွင်းလေဖန်ပြီးရှင်ပေါ့ကွင်းလေဖန်ပြီးရှင်ပြောက်တော့ဟိုလူတွေပေါ့ကြာရယ်ကွင်းလေဖန်ပြီးရှင်ကအထူးသဖြင့်တော့ဟိုပေါ်ပါကဘာမှလုပ်မဖြစ်ဘူးပေါ်ပါကဒီနေ့ပေါ်လို့ရအောင်ဆရာလည်းပြည့်ရတယ်ဘာမှလုပ်မဖြစ်တဲ့အပြင်အတင်းအတွက်ပြတ်မှုလုံးဝလည်းတော်တော်ကိုဆိုးနေတာပေါ့။နောက်တစ်ချက်ကတော့ဒီတောင်မန်ကဆက်တိမောဒီမှာဘလင်စီယာနဲ့ experience ကြီးကထွက်တဲ့ပုံလုံးအရင်နေတယ်ကဒီပုံလုံးရတယ်။ဥပမာဘလင်စီယာလို့ရှိရင်ကြည့်လောက်လိုက်ကြတာနိုင်တာပြန်တယ်။ဒါပေမဲ့သူ့ရဲ့ဆက်တိမောဒီကဘာမှသိရမှုမရှိဘူး။ဆယ်လုံးမှ6လုံးလောက်ကကျန်တဲ့နောက်တန်းနဲ့ထိပြီးအပြင်ထွက်သွားတာများတယ်။သူကကစားအားတော့ကောင်းပါရဲ့။အတင်းအတွက်ဒီ6ရနိုင်လောက်တဲ့ဖန်တီးပြီးမှနိုင်ပြီးဖန်တီးဒီပုံစံမျိုးပေါ့နော် crop floor တွေကြောင့်ဘလင်စီယာရန်ကတော့အားနေတယ်အဲ့လိုအားနေတဲ့ခါကျတော့သူတို့နှစ်ယောက်နေရာမှာလည်းဟုတ်တယ်ဒီတောင်မန်တစ်ယောက်ကစားနိုင်တဲ့အပြင်ဒီဖြတ်တဲ့မော်ဒယ်တီးတီးကြောက်ကြောက်ပြီးပုံနိုင်တဲ့ကစားသမားမျိုးလို့ရဲလို့ကျွန်တော်အဲ့လိုမျိုးပြင်သက်ချင်ပါတယ်နောက်တစ်ခုကတော့ဒီနောက်တန်း၄ယောက်ပြောပြနေပြောရတော့နောက်တန်း၄ယောက်ဆိုတာကျွန်တော်မြင်ပြရလို့ရှိရင်တိတ်အားမရအောင်ဒီနေ့ပေါ်လုံးရတယ်ကမန်ကြီးကဒီဂိုးပေးရမှုလုံးကမင်းလေးနည်းနေကွာအဓိကကုလမန်တရေအကောင်လုံးအကြည့်လို့လားကုပိယမှုလုံးနည်းနေတာဟုတ်ဒီရောက်ဆုံးလဲဘုံမဖြစ်နိုင်တော့မှပဲတောင်မှနှစ်ဖက်ကကစားသမားနှစ်ယောက်ကတော့မဖြစ်နိုင်လဲဘူးလေတော့အဲ့လိုပဲပြောမှာအ
ဲနောက်တစ်ခုကတော့ဒီအခုဒီဘောလုံးရစီမှာခုနကကျွန်တော်တို့ပြောခဲ့တဲ့အတိုင်းပဲ မော်ရီညိုကစားပုံနဲ့ပတ်သက်ပြီးတော့အခုဆိုရင်ပဲသူ့ကိုထွက်ပေးဖို့ပြောတဲ့ဆိုတဲ့နေလဲတော်တော်လေးကိုကြားလာနေရတဲ့အနေအထားဆိုတော့ဒီမော်ရီညိုအနေနဲ့မန်ယူမှာဆက်ပြီးရှိနေနိုင်မလားရှိတင်သလားဆိုဆက်ပြီးတော့ရှိမယ်ဆိုရင်ရောသူ့အနေနဲ့ဒီမန်ယူပြည်သက်တည်လိုချင်တဲ့အောင်မြင်မှုမျိုးကိုယူနိုင်မယ်လို့ထင်လား
ညိုအနေနဲ့မန်ယူမှာဆက်ရှိနိုင်မလားဆိုတာကတော့ပြောရမယ်ဆိုလို့ရှိရင်လက်ရှိအနေအထားရလို့ရှိရင်တော့အလုံးလုံးကံကြွေးခွင့်ရတယ်နောက်တစ်ဆင့်တော့ပဲဖြစ်နေမယ်လို့ကျွန်တော်အဲ့လိုပဲတင်တယ်ကျွန်တော်ဘာကြောင့်လဲဆိုတော့ကျွန်တော်ဒီ FA ကလာပြန်မဲကိုကြည့်ရမှာပေါ့ကွာ FA ကလာပြန်မဲမှာဒီလိုပဲတက်ပြီးချန်ပီယံလိုဖြစ်သွားရင်တော့လေအမျိုးပေါ့ဒီလိုလည်းပဲချန်ပီယံလိုဝင်ဝင်ရတာအဲ့ဒါကြောင့်နောက်တစ်ဆင့်တော့ကတော့ကံကြွေးခွင့်ရတော့ရတော့ရပါပါလိမ့်မယ်အဲ့ဒီအရာဒီမှာမှအောင်မြင်နေရအောင်လို့ရှိရင်တော့ပေါ်ညိုနေနေတာတော်တော်ကိုဟိုဒီမန်ယူလည်းစွန့်သွားပြီးတော့နောက်ထပ်ကလပ်အသင်းတစ်ခုကိုကြောင်းသွားလို့ဒီပြည်ရတော့ရှိပါတယ်။ဆိုအောင်မြင်မှုထပ်ရနိုင်မလားဆိုရင်တော့ပြည်ရလေးရဲ့လက်ရှိအနေကပြောင်းလဲပြည်ရတဲ့အတိုင်းပဲ။ဒီလိုကပြင်ရတာမန်ယူနဲ့အာဆင်နဲ့တစ်သိန်းလောက်ပဲပြင်ရတာ။အခုက6သိန်းလောက်ပြင်နေရတာဆိုတော့လက်ရှိမော်ရီညိုရဲ့ဤဘီဟာဒီလက်ရှိမန်ယူရဲ့ဒီပြင်ရဆိုလို့ရှိရင်တော့ဟိုအောင်မြင်မှုထပ်ရဖို့ကဟိုတော်တော်လေးကက်ကျဲအနေထားပါဗျာ။ဆိုတော့မော်ရီညိုအနေနဲ့လည်းသူ့ရဲ့ဒီဤဘီဟာပြောင်းနိုင်မှာပဲ။ဟိုချန်ပီယံရှစ်ကလည်းပြောင်းလဲရဲ့ပြောင်းပြီးတော့လင်းနိုင်မှာပေါ့အဲ့လိုမှမဟုတ်ဘူးသူတို့ကြီးတော့ဒီပုံစံတိုင်းဆက်သွားမယ်ဆိုရင်တော့နာမည်နဲ့ပေါ်လို့ရပြီပါလေနောက်တစ်ခေတ်ဆက်ဆိုင်ပြည့်ပြည့်ရရင်တော့မှပဲဟိုအောင်မြင်ရရဖို့ဆိုတော့တော်တော်အလားအလာနေပါတယ်ပေါ်ရည်ယူနေနဲ့နောက်ထပ်နိုင်ယူမှာဆက်နေခြင်းရရင်အလုံးလုံးတစ်နှစ်ပဲလို့ကျွန်တော်တို့ကပြောချင်ပါတယ
်အကစားအပါစင်ကနာကိုထုတ်လွှင့်ပေးလိုက်တာပါရှင်။မနက်ဖြန်ကြာရပရင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ရမှာပါ။လိုင်းတိုမီတာ30 40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကနေအခုအတန်းလွှင့်နေတဲ့တနားရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်ပြီးတော့နာဆင်နိုင်ပါတယ်။VOA မြန်မာပိုင်းအတံလွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်းကပြောပြပေးပါအောင်။
အမေရိကန်နိုင်ငံကိုရောက်ရှိနေတဲ့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ဟာအခုအတန်လွင့်နေတဲ့အချိန်မှာပဲအမေရိကန်လွတ်တော်နေရာပေါင်းရှင်မှာမိန့်ခွန်းပြောကြားနေပါတယ်။နိုင်ငံအကြားသမိုင်းကြောင်းနဲ့ချီတီးရှိခဲ့တဲ့ချစ်ကြည်ရင်းနှီးမှုပူးပေါင်းဆောင်ရွက်မှုတွေကိုမိမောင်းထိုးပြောကြားခဲ့ပြီးနိုင်ငံအကျိုးတူကိစ္စရပ်တွေကိုအနာဂတ်မှာပူးပေါင်းဆောင်ရွက်ကြဖို့ကိုပါထည့်သွင်းပြောကြားခဲ့ပါတယ်။ဒါပြင်အကြမ်းဖက်မှုတက်ဖြက်ရေးကိုလည်းလက်တွဲလှုပ်ဆောင်ကြဖို့ဒီမိုကရေစီနဲ့လွတ်လပ်မှုတို့အတွက်လက်တွဲခုခံကာကွယ်ကြဖို့လိုကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။အကြောင်းအရာတော်တော်များများကိုပြောသွားခဲ့တဲ့အထက်ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကိစ္စရပ်တွေကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။မနေ့ကတော့သမ္မတမက်ခရွန်ကိုသမ္မတထရမ့်အဆိုအရကသူ့အဆိုအရလက်ထက်မှာပထမဦးဆုံးနိုင်ငံတော်အဆင့်ညစာစားပွဲနဲ့တည်ခင်းအခမ်းခဲ့တဲ့အပေါ်အလွန်ပဲဝမ်းမြောက်ဂုဏ်ယူကြောင်းပြောကြားခဲ့ပါတယ်။ပြင်းထန်တဲ့အမေရိကန်နိုင်ငံတို့ဟာအမတန်ကိုမှထူးခြားတဲ့ကောင်းမွန်တဲ့ချစ်ကြည်ရင်းနှီးမှုရှိတဲ့နိုင်ငံတွေဖြစ်တဲ့အကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းလွှတ်လပ်မှုအခြေအနေဟာမနစ်2019ခုနှစ်ကတည်းကစာရင်ပို့ပြီးတော့ဆွေးယူလာကြောင်း RSF နဲ့စီမချသတင်းတော်များအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွှတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလွှတ်လပ်မှုဟာမနစ်ကအဆင့်131မှာရှိခဲ့ရာကဒီနေ့အဆင့်ခံစားမှာတော့6ဆင့်ရော့ကြပြီးအဆင့်130ခုကိုရောက်သွားတယ်လို့ဆိုပါတယ်အလားတူပဲ Freedom House အဖွဲ့ကထုတ်ပြန်တဲ့ကမ္ဘာလွတ်လပ်မှုဆိုင်ရာ2018ခုနှစ်အစီရင်ခံစာမှာလည်းမြန်မာနိုင်ငံဟာတစိ့တစ်ပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြထားပါတယ်ကမ္ဘာတစ်ဝအများကြိုက်မျောလိုက်ဝါဒတုံးနေတဲ့နိုင်ငံသမားတွေကသတင်းမီဒီယာတွေကိုအဆက်မပြတ်တက်ခတ်နေတာဟာဒီမိုကရေစီနိုင်ငံတွေမှာချင်းချောက်မှုတစ်ခုဖြစ်လာနေတယ်လို့ဒီကနေ့ထုတ်ပြန်တဲ့ဒီအဖွဲ့နှစ်ဖွဲ့ရဲ့အစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားပါတယ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းနေဖြစ်2009ခုနှစ်ကျော်ကာလတွေမှာတာဝန်ယူခဲ့တဲ့ရှင်းနေကြီးဦးကျုံဟာဒီကနေ့မနေ့စောစောပိုင်းမှာကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့အသက်86နှစ်အရွယ်ရှိပြီးလူကျူးရောဂါနဲ့ပဲကွယ်လွန်သွားတာလို့မိသားစုဝင်တွေကပြောပါတယ်ခင်ဗျ။
တရင်အချင်းချက်ကိုကိုယ်စားဝန်လိုင်ကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမတင်ငိထားဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Miguel Dubensky ဖြစ်ပါတယ် VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ32 kHz 93.5 နဲ့လိုင်းဒိုမီတာ40 kHz 93.0တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအားလုံးကျေးမရှင်လမ်းပါစေရှင်ကျေးမနှံလောပါ
This program has come to you from the Voice of America, Washington.